မလေးရှားနိုင်ငံကိုစိတ်ကိုစိတ်ကမ္မထမ်းရိပ်သာတွင်2013ဂျွန်အထူးနှစ်ရက်စခန်း၌တန်တီပွားသာသနာပြုအဖွဲ့မှလာရောက်တရားချီးမြှင့်ပေးသောဒုတိယနေ့ဆရာမဒေါ်ဝိမုတ်တိဟောကြားသောပုတုစင်မအရိယာတရားတော်
လူ조사တဲ့ခါမှာဥပါဒဏ်တွေဖြုတ်တော့မယ်ဆိုရင်လုံးလို့ပထမဦးဆုံးလူတိုင်းလူတိုင်းမှာမိမိတို့စိတ်ထဲမှာမကြည်နဲ့တဲ့အခဲမကြည်တဲ့အညှိုးထားတဲ့စိတ်တိုင်းမကြတဲ့လူတွေမရှိနိုင်ဘူးလားရှိနိုင်လားရောက်လို့ရှိလားရှိတော့ရှိလားရှိနိုင်တယ်ဆိုတော့တိတ်မကျင်းသေးဘူးရောက်လို့ရှိလားစိတ်ထဲမှာရှိထားတယ်နော်ရှိနေကြတယ်အဲ့ဒီရှိနေတဲ့ခါမှာတကွေးတကွေးသွားတွေးလို့ရှင်သူ့အကြောင်းနဲ့ပတ်သက်ပြီးတွေးလိုက်မိရင်တိုက်ဆိုင်လို့သူနဲ့ပတ်သက်ပြီးကြုံလိုက်မိလို့ရှင်စိတ်ထဲမှာဘာပြန်ဖြစ်လဲဒေါသနေပြန်ဖြစ်တယ်ဒါဆိုလို့ရှင်အဲ့ဒီဒေါသတွေကယောဂီတို့ကိုဘယ်လိုသွားစေနိုင်မှာလဲအပယ်လိုသွားစေနိုင်မှာဒါဆိုလို့ရှင်အခုယောဂီတို့တရားထိုင်ပြီးပြီဆိုလို့ရှင်မိမိတို့လေနှစ်တရားမထိုင်ခင်တုန်းကဝကြွေးများတဲ့ခါကျူးလွန်ခဲ့တဲ့ဖြစ်တွေရှိခဲ့ရင်ခွင့်လွှတ်ပေးပါလို့ကိုယ်ကလည်းဘာလို့လိုက်လဲတောင်းမယ်နဲ့ပြီးလို့ရှင်ဥပမာအပြစ်မမိခဲ့တဲ့ရှိလူတွေရှိလို့ရှင်လေဘလို့ခွင့်လွတ်တာလဲအကျွင်းမဲ့ဒါဆိုလို့ရှင်အခုယောဂီတို့ကအကျွင်းမဲ့ခွင့်လွတ်နိုင်တဲ့စိတ်ရှိပြီလားတကယ်ရှိပြီလားမရှိသေးဘူးเนาะဒါပေမဲ့စိတ်ထဲမှာခွင့်လွတ်နိုင်တဲ့စိတ်မရှိဘူးဆိုတဲ့အချိန်အတွက်ကြောင့်မို့အချိန်ချင်းအဖန်ဖန်ခွင့်လွတ်ပေးဖို့ပေါ့เนาะဒါအောင်မနောကံကနေပြီးအမြဲတမ်းတိုက်တွန်းပေးပါကိုယ့်ရဲ့စိတ်နဲ့ပြန်တိုက်တွန်းပေးပါဘာကြောင့်လဲဆိုလို့ရှင်ယောဂီတို့တန်တားတဲ့အခါမှာရွေးကုန်တဲ့အကြောင်းနဲ့ပြောကြည့်မယ်ဆိုရုပ်ရည်ရွေးကုန်တဲ့ငယ်တွန်းဇလန်းဖတ်ဖို့မှာပေါ့ဖျားရှင်နဲ့ဒီဝဒနဲ့ရဲ့အစကဘယ်ရလဲဆိုတော့ရွေးကုန်တဲ့ကစလိုက်တာရွေးကုန်တဲ့ကစလိုက်တဲ့အခါမှာမိမိရဲ့အခွင့်အရေးပေါ့နော်မိမိရဲ့အခွင့်အရေးကိုလက်လွတ်ခံပြီးတော့ပေါ့နော်မတမာတဲ့လောဘပေါ့နော်ဝိတမလောဘဆိုမတမာတဲ့လောဘဝင်လိုက်တယ်မတရားလိုချင်တဲ့စိတ်နဲ့သူတစ်ပါးစီကအလကားလိုချင်တဲ့စိတ်ဒါမှမဟုတ်ရှင်တစုံတရာပေါ့မိမိရဲ့ကိလေသာပေါ့ကိလေသာထူပြောလိုက်တဲ့ဒီစိတ်တစ်ခုကြောင့်မလို့ဖြစ်ပေါ်လာတဲ့အာဃာတကတန်တရာအဆက်ဆက်ကနေပြီးတော့နောက်ဆုံးဒေဝရက်ဖြစ်တဲ့အထီဆိုရင်ငရဲတောင်ကျသွားပြီးတော့အဝိအရှင်လက်လက်နဲ့လေမြေမျိုးပြီးငရဲကိုလည်းကြာတန်ရဲလာရောက်တွေပုံဘဝတစ်ခုမှရွှေကလေးမရလာနဲ့ပဲတန်တရာတောက်လျှောက်တုံးကိုအာဃာတတွေထားလိုက်ဒါဆိုဒီအာဃာတကြီးကောင်းလားမကောင်းမှုဆိုတာသိလို့ရှိရင်မိတို့အညှိုးမြန်ထားခဲ့မိတဲ့လူမြန်ရှိခဲ့မယ်ဆိုပြီးရင်မလုပ်ကြမလဲရှင်းလိုက်ပါတော့ခွင့်လွတ်လိုက်ပါတော့နော်ဒါတမ်းရအောင်လေစီမှဖြစ်တဲ့အတွက်ဒါကြောင့်မလို့ခုချိန်မှာရုပ်တို့တရားထုတ်နေတဲ့အချိန်မှာဝိရိယကိုတင်းပြီးဖြစ်နေတဲ့ကိလေသာတွေဝိရိယနဲ့တင်းပြီးတိုက်ထုတ်ပေးဝိရိယအားနည်းသွားလာနိုင်တယ်တန်ត្រာလေဖို့အထောက်ပံ့ကပြန်ဖြစ်သွားမှာပဲဒါကြောင့်မလို့အခုရုပ်ဒီဆွနေမဲ့ပေါ့နော်ဆွဲကလေးတိုင်းကိုအောင်ဆွနေမဲ့ဆိုရင်ပထမဆုံးနောက်ဆုံးပိုင်းကနေပြန်ဆားလိုက်တာပေါ့စုံမင်းမလို့နေဆိုတာကကြတော့ကုသိုလ်နဲ့ပတ်သက်ပြီးဒါဆိုရုပ်တို့ယနေ့ကုဒီပေါ့နော်တန်ဒီတန်ကိုရိတ်တာရိတ်တာကြီးမှာရုပ်တို့ကုသိုလ်ကောင်းမှုတွေပြုလုပ်ခွင့်ရနေတယ်ဒီခွင့်ရေးကိုလက်လွတ်မခံမင်းနဲ့ဆက်လက်ပြီးစူးစမ်းပွားများအထောက်ပေးကြပါအကုသိုလ်ဆိုလို့ရှိရင်နော်ဆွလွတ်လိုက်ကုသိုလ်ဆိုလို့ရှိရင်နော်စုံမင်းရင်မလွတ်နေအကုသိုလ်ဆိုလို့ရှိရင်နော်ဆုံးလွတ်လိုက်လွတ်ချလိုက်တော့နော်အာဃာတတွေအညှိုးတွေအကုန်လုံးလွတ်ချလိုက်ပါတော့ဘာကြောင့်လဲဆိုတော့ကိုယ့်ရည်မှန်းချက်ကြီးဟာယဟန္တာကြီးလူကျင်နာကဟောရီလောက်နော်ယဟန္တာကြီးဖြစ်ဖို့အတွက်ရည်ရွယ်ထားကြတာဖြစ်တဲ့အတွက်ကြောင့်မိမိတို့ရဲ့အာဃာတတွေအညှိုးတွေကိုစိတ်ထဲမှာရှိခဲ့မယ်ဆိုရင်လည်းအကုန်လုံးဆုံးလွတ်ချလိုက်ပါတော့ဒါဆိုလို့ရှိရင်အရိယာဖြစ်ဖို့အတွက်ပေါ့နော်ပုထုဇဉ်ကနေအရိယာတို့ဆိုတဲ့ဆရာဆွေးနွေးတဲ့ခေါင်းစဉ်လေးကိုပြန်ပြောမယ်ဆိုလို့ရှိရင်အချက်အနေနဲ့၄ချက်ပေါ့အဲ့ဒီအချက်၄ချက်ကိုအတိုလေးမှတ်မယ်ဆိုလို့ရှိရင်ကြိုပြီးတော့ပေါ့နော်ကာပြီးတော့ကြိုကာပြီးတော့တားလိုက်မယ်ပေါ့ကြိုကာထားမှဖြစ်မယ်ဆိုပြီးတော့ဒါဆိုလို့ရှိရင်ရုပ်တို့အခုမိမိတို့သိပြီဆိုရင်ဘာလုပ်ကြတော့မလဲကြိုပြီးကာထားကြမယ်ကြိုကာထားမှဖြစ်မယ်ပုထုဇဉ်မှာအရိယာဖြစ်ဖို့အတွက်ဆိုရင်ကြိုကာထားမှဖြစ်မယ်ဘာလုပ်မလဲကြိုကာထားမှဖြစ်မယ်ဒါဆိုလို့ရှိရင်အချက်ကကြိုကာထားဖြစ်ဆိုပြီးဒီချက်ကိုဒီအုပ်စုလို့ ਨੇ ဆွေးနွေးသွားမှာပေါ့နော်ကြိုကာထားမှဖြစ်မယ်ဆိုတာကဒီဆွေးနွေးမဲ့အုပ်စုကိုအတူလေးမှတ်လို့ရအောင်မှတ်လိုက်တာကြိုကာတာဖြစ်အိမ်မှာမှပထမအဆုံးကြိုဆိုတာကကြတော့ပုထုဇဉ်တယောက်ပြီးတဲ့ကြိုတင်မသိနိုင်တဲ့အချက်၅ချက်ရှိပါတယ်ပုထုဇဉ်တယောက်ကြိုတင်မသိနိုင်တဲ့အချက်၅ချက်ရှိမယ်ဒီ၅ချက်ကိုရွေကာချိန်နေပုံဘုံဘုံလို့မှတ်လိုက်ရွေကာချိန်နေပုံရွေဆိုတာကဘယ်ရွေမှတင်မယ်ဆိုတာ မသိနိုင်ဘူး။ဂါဆိုတာကဘယ်ယောဂနဲ့သိမယ်ဆိုတာမသိနိုင်ဘူး။ကျွဲကချိန်ဆိုတာချိန်နေဆိုတာကအဲညံကြည့်တာနော်ဘုံဆိုတာကဘယ်ဘုံရောက်မယ်ဆိုတာကိုမသိနိုင်ဘူး။ဒါဆိုရင်ဒီချက်လေး၅ချက်မှာဒါဆိုရင်ပုထုဇဉ်တိုင်းမသိနိုင်တာလားဆိုတော့ပုထုဇဉ်တိုင်းမသိနိုင်ဘူးလို့အကျဉ်းချင်းပြောလိုက်တာပေါ့။ဒါပေမဲ့ပုထုဇဉ်တဲ့ဘက်မှာတချို့တွေတမာတိအရင်အကောင်နဲ့ပုံတချို့ဇာကားကက်ပြီးပြောမဲ့သူတွေရှိနိုင်လို့လေဂျိုကာထားလား။တမာတိအရင်အကောင်နဲ့လူတွေတော့တချို့တက်လေမသိနိုင်ဘူးလား။တခုတလေသိနိုင်နေနော်။ကဲဒါဆိုရင်ဒီကဏ္ဍထားပြီ။ဒါဆိုရင်ဒီအချက်၅ချက်ကိုမသိနိုင်ဘူး။အဲ့ထဲမှာမှနောက်ဆုံးဘုံအနေနဲ့ဘယ်ဘုံရောက်မလဲဆိုတာမသိနိုင်ဘူးဆိုတာဘယ်သူတွေအတွက်လဲဆိုတော့တန်တရားလဲအောင်မဲ့သူတွေအတွက်။ဒါဆိုရုပ်တရားတန်မြတ်လဲအောင်မှာလား။တင်းရိတ်တာကြီးကတန်မြတ်မလဲတော့ပါဘူးနော်။တကယ်လို့မြင်မှင်းပြီးလိုက်နေမယ်ဆိုရင်နော်လဲနိုင်သေးတယ်ဟုတ်လား။အဲ့တော့မှင်းပြီးလိုက်နေတော့လဲနိုင်သေးတာဖြစ်တဲ့အတွက်ရုပ်တရားတစ်ခါတစ်ခါစဉ်းစားတယ်တချို့ရိတ်တာကြီးတွေမှာပေါ့ရိတ်တာကြီးတွေမှာလာပြီးတော့နေရတဲ့ခွေးကပုံမှန်ခွေးတော့မဖြစ်နိုင်ဟုတ်လားယောက်တွေ။ဘာလို့ဆိုကျန်တဲ့နေရာတွေမှာလုံးကြီးတွေခွေးတွေတချို့ရွက်ွက်တွေထဲမှာပျော်နေမှာပေါ့အခုတော့ရိတ်တာမှာလာပြီးတော့နေတယ်ဆိုတော့ရိတ်တာနဲ့ပတ်သက်တဲ့ခွေးတွေမဟုတ်ဘူးလားတန်ပတ်သက်ပုံမှာပေါ့အလုံးကြီးဆွေမျိုးတွေလေဒီနေရာမှာဒိုးတွေလာတွေးကြတယ်ဆိုရင်လည်းယောက်တို့အလုံးလို့ပြောရလဲဆွေမျိုးတွေပဲဒါဆိုရိတ်တာကြီးတွေမှာခွေးသွားဖြစ်တယ်ဆိုရင်ရိတ်တာတွေမှာနေခဲ့လူပေါ့အဲ့မှာရိတ်တာတွေကြီးလိုက်မဲ့ခွေးဆိုရင်လုံးကြီးတတိထားမိတာပေါ့နော်တိတ်မစော့ကြအောင်သူတို့ကြည့်လိုက်ရင်မှိန်နေတာလိုမျိုးခွေနေတာမျိုးရေဆက်တွေမှာနောက်တနေရအေးတဲ့နေရာတွေမှာမှိန်ပြီးခွေနေတာမြင်တော့မှိန်ပြီးနေတဲ့လူတွေများဒီလိုဖြစ်သွားတာလားလို့ဆိုကြတာဒီလိုတွေးကြည့်မိရပေါ့။ဒါကြောင့်မလို့အဲ့လိုမျိုးမှိန်နေတာမျိုးမဖြစ်စေချင်ဘူးပေါ့နော်ဒီသဘောလေးပါ။ဘာလို့ဆိုမောဟကိုမောဟနဲ့ဆိုတော့ငဲဒါကတခဏပေါ့။ဒါကြောင့်တို့တွေအခုတရားထုတ်တဲ့အချိန်မှာတန်ပြလေခဲ့ချောင်မယ်ဆိုလို့ရှိရင်ဘုံတော့ပေါ့နော်။ကိုယ်ဖယ်ဘုံရောက်မယ်ဆိုတာတော့လေခဲ့အောင်မယ်ဆိုရင်မဘယ်ဘုံရောက်မလဲဆိုတာကိုပြန်ကြည့်ကြည့်လိုက်မယ်ဆိုဘုံကောင်းကောင်းလေးရောက်တော့ပိုကောင်းတာပေါ့ဒါပေမဲ့ဘယ်ဘုံမှတော့မကောင်းဘူးเนาะဘာဖြစ်လို့လဲဆိုတော့လွတ်မှာကိုဘယ်ဘုံမှတော့မကောင်းဒါဆိုရင်ရှိနေတဲ့ဘုံတွေကိုပြန်ကြည့်လိုက်မယ်ဆိုလို့ရှင်30နဲ့တဘုံရှိမယ်เนาะ30နဲ့ပတ်တဘုံ30တဘုံမှာအုပ်စုအနေနဲ့ခွဲလိုက်မယ်ဆိုဂတိအနေနဲ့5မျိုးခွဲလိုက်တယ်ပေါ့ဘုံ30နဲ့တဘုံကိုဂတိ5မျိုးအနေနဲ့ခွဲလိုက်တယ်အဲ့ဒီဂတိ5မျိုးမှကြည့်မယ်ဆိုလို့ရှင်ဒုက္ကတိဘုံကကြတော့3ဘုံရှိမယ်သူကတိက2ဘုံရှိမယ်ပေါ့သူကတိ2ဘုံကဘာနဲ့ဘာလဲဆိုရင်ဒေဝနဲ့မနုဿဘုံသူကတိဘုံဆိုတာကဒေဝနဲ့မနုဿဒေဝဆိုတာကနတ်ဘုံဗြဟ္မာဘုံပေါ့နော်ပြီးမနုဿဆိုတာကလူဘုံဒါဆိုလို့ရှိရင်ဗြဟ္မာဘုံကဘယ်လောက်ရှိလဲ20ပြီးရင်နတ်ဘုံက6ချက်ပြီးတော့လူဘုံ ਨੇ နော်ဒါဆိုလို့ရှိရင်20နဲ့9ဘုံပေါ့ဒါကကြတော့သူကတိဘုံဒါဆိုလို့ရှိရင်ဒုက္ကတိဘုံကကြတော့ဒုက္ကတိဘုံကတကယ်ဒါပေမဲ့တကယ်ဒီဘက်ကကြောက်ဂတိအနေနဲ့ကြတော့3ဘုံယူလိုက်တယ်အဲ့ဒီ3ဘုံမှာဗာလဲဆိုလို့ရှိရင်တိရစ္ဆန္နရယ်ပြီးရင်နိရယဆိုတာရယ်ပြီးရင်ပေတာဆိုတာဒါတော့စာတိုင်းပြောလိုက်မယ်ဆိုလို့ရှိရင်တော့ဟိုရုပ်တို့ပုံမှန်လွယ်တိုင်းမှတ်နေတယ်ဆိုငရယ်လိမ့်ဆန်ပေတာသူတကယ်ပေါ့အဲ့မှာလေကနိရယဆိုတာကငရယ်ပေါ့ပြီးလို့ရှိရင်တလိမ့်ဆန်တိရစ္ဆန္နပြီးရင်ပေတာနဲ့သူတကယ်ကတဘုံပေါ့နော်လူမျိုးယူလိုက်မယ်ဆိုလို့ရှိရင်ဒါဆိုလို့ရှိရင်ရုပ်တို့သူလူတိုင်းစီလူတိုင်းစီတကယ်လို့တန်ပြလဲနေဦးမယ်ဆိုလို့ရှိရင်တော့ဂတိဆိုတဲ့လားရတခုခုတော့ရှိကြမယ်လာရတခုရှိကြမယ်ဆိုမြို့တို့ဒီပေါ့နော်တကယ်လို့အရိယာတွေဖြစ်နေပြီဖြစ်တဲ့အတွက်အရိယာဖြစ်နေပြီဆိုလို့ရှိရင်သွားမဲ့ဘုံတွေမှာဆိုလို့ရှိရင်လူဘုံရဲ့နတ်ဘုံရဲ့ဗြဟ္မာဘုံရဲ့ရှိနိုင်သေးတယ်ပေါ့အဲ့ကမှာဒါကတော့သောတာပန်ဆိုရင်ကာမဘုံ9ဘဝလည်သေးတယ်လို့စာကဆိုတာ哦ဒီချိန်မှာမြို့တို့တွေကဒီအောက်ပိုင်းလာရတယ်အတုအတုဒုက္ခတိပေါ့နော်ဒုက္ခတိဘုံဘွားတွေမရောက်ဖို့အတွက်မြို့တို့မှာအဓိကဘာလို့လဲဆိုရင်မိစ္ဆာဒိဋ္ဌိလူတော်တော်များကတရားရှိမဲ့ဘွားများနေတယ်မိစ္ဆာဒိဋ္ဌိကိုပယ်ဖို့ကြိုးစားပေမဲ့လို့ဘိုင်းနဲ့စူးစမ်းနေရလေအဲစုတ်ကင်မှုကြီးနဲ့ခုနဆရာပြောဆရာမင်းကပြောတဲ့လိုမျိုးပေါ့ဆရာတော်ကြီးတွေလည်းဟောကြပါတယ်နှင်းကိုကြိုးချီပြီးပါလုံးတာလေလှော်နေတာဒီလိုလှော်တော့ဒီနှင်းရောက်ပါမလားမရောက်နိုင်ဘူးရောတို့ဒါကြောင့်စုတ်ကင်မှုမှန်တဲ့မြောက်ဘာလို့ကမှာလေလှုပ်ချရမှာကိုယ့်ရဲ့အတ္တအယူဝါဒစုတ်ကင်မှုတစ်ခုရှိလိုက်တယ်ဒါဆိုငါမဟုတ်သေးဘူးလှုပ်ချဖို့အမြဲတမ်းစူးစမ်းပေးပါဒါကကြတော့ခုနရောတို့ဂတိလာရမှာတုဂတိအနေနဲ့တို့အခုရှုမှတ်ကြတဲ့လူတွေနေတဲ့နဲ့ဆိုလို့ရှိရင်တုဂတိနှစ်ပုံဒုဂတိကိုတော့မရောက်အောင်ပေါ့နော်အခုဆိုရင်ခန္ဓာရဲ့ဖြစ်တဲ့ကိုရှုနေကြတယ်ဒါမှတစ်ဆင့်ဂတိမြဲရမှတစ်ဆင့်ဂတိလွတ်ပြီးနိဗ္ဗာန်ကိုရောက်ရင်တော့ပိုကောင်းတာပေါ့ဒါဆိုရင်နိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်အရင်အစဉ်အဆက်ဖြစ်ပြီးတော့မှနိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်ဆိုတို့ဘာတွေစူးစမ်းပြီးတော့ကာကွယ်ကြမလဲဆိုရင်အရင်ဖြစ်ဖို့အတွက်မတ္တာဖို့တာအန္တရာယ်တွေကိုလည်းတို့မသိသင့်ဘူးလားသိသင့်တယ်နော်မတ္တာဖို့တာအန္တရာယ်များကိုအဲ့ဒါဆိုရင်ခုနကတော့ဂျိုကာတာဖြစ်ဆိုတဲ့ညမှာကြိုကဆိုတာကိုကြိုဆိုတာကကြာကြိုတင်မသိတဲ့အချက်ငါချင်းပြီးရင်ကာဆိုတာကကြာကာကိုခလို့ပြောင်းလိုက်တော့ဂတိအနေနဲ့ကဂတိဘယ်နှပုံရှိလဲလာယဂတိပြီး၅ပုံရှိတယ်နော်လာယဂတိ၅မျိုးပေါ့နော်ဘုံမဟုတ်ဘူးနဲ့၅မျိုးဘုံကတော့32ပုံမျိုးက၅မျိုးပေါ့နော်လာယဂတိ၅မျိုးရှိမယ်ဒါလေးကိုတိပြီးတော့တို့တွေဘာဆက်လုပ်ကြမလဲဆိုလို့ရှိရင်ခုနကတော့အရိယာတွေကိုမပြစ်မှားဖို့အတွက် တားဆီးဖို့ပေါ့နော်မတားဖို့တားအန်ဒီတွေကိုလည်းပြီးဖို့လိုရပါတယ်ဆိုမတားဖို့တားအန်ဒီမှာလည်း၅ခုပေါ့ပထမကကြိုတင်မသိတာက၅ချက်တတိက၅မျိုးပြီးလို့မတားဖို့တားက၅မျိုးရှိတယ်အဲ့မတားဖို့တား၅မျိုးမှာတဲ့ပြင်ဆင်လို့ရတယ်ပြင်ဆင်ခွင့်ရတယ်အန်ဒီရဲက၃မျိုးရှိမယ်ပြင်ဆင်ခွင့်မရတယ်ဒီမတားဖို့တားကအန်ဒီရဲကကျတော့၂ခုရှိမယ်ပေါ့ဒါဆိုပြင်ဆင်ခွင့်မရတာကိုအရင်ပြောကြည့်မယ်ဆိုရင်ပထမဆုံးယောဂီတို့တွေပင်စနာရိယကံလို့ခေါ်ပါတာပေါ့နော်ကံမန္တရေလို့ခေါ်တယ်ပင်စနာရိယကံပင်စနာရိယကံကဘာတွေလဲအမီပြီးတော့ပြီးတော့ဖျားကိုတန်ဃာကိုကတန်ဂျဟန္နာကိုကတတ်တာတန်ဃာဖျားကိုကျတော့သွေးစိမ့်တရားလို့တာနော်အဲ့ဆိုလို့ရှိရင်ပြန်ပြောကြည့်မယ်ဆိုလို့ရှိရင်ဖျားအရင်စားလိုက်မယ်ပေါ့နော်ဖျားကိုသွေးစင်းတရားလုပ်တယ်ပြီးလို့ရှိရင်ယဟန္နာကိုတတ်တယ်ပြီးရင်တန်နာကိုတန်ငါကိုသင်ခွဲတယ်ပြီးတော့မှအမိတန်အဖာတန်ဆိုပြီးတော့ပင်စနာရိယကံ၅ပါးကိုကျူးလို့မိခဲ့မယ်ဆိုလို့ရှိရင်လည်းမတားဖို့တာပြင်ဆင်ခွင့်ရပါအောင်မလားမရနိုင်ဘူးဒါဆိုရင်ရောက်တော့အခုဒီညကိုရောက်ပြီဆိုတော့လည်းမိမိရှိမှဒီကံမရှိဘူးဒါပေမဲ့ကံနည်းနည်းပပလေးတော့ပြုမပြုလုပ်ခဲ့တာမျိုးမရှိနိုင်ဘူးလားဒီထဲထဲမှာဘယ်ဟာမျိုးသွားပြုလုပ်နိုင်လဲဆိုတော့ဖျားနေရတော့မတွေ့ဘူးကျင်းသေးတယ်ရဟန္တာကြီးလည်းမတက်ဘူးကျင်းသေးတယ်တန်ဃာသိမ်းခွဲတာသွားဖြစ်တတ်တယ်တန်ဃာသိမ်းခွဲတယ်ဆိုတဲ့နေရာမျိုးမှာတန်ဃာဆိုတာညီညွတ်တဲ့အဖွဲ့အစည်းလို့ခေါ်တာ ਉਹ ဒီညီညွတ်တဲ့အဖွဲ့အစည်းကိုမိတို့ကသွေးထိုးစကားသွားပြောလိုက်မယ်အပြင်စကားအတွင်းတဲ့အတွင်းစကားအပြင်တဲ့ပြောမယ်ဆိုလို့ရှိရင်ဒါဒီလေသူများကလာပြီးတော့မတားဖို့တာလားကိုယ့်ရဲ့အစိတ်ကသွားပြီးမတားဖို့တာလားနော်ကိုယ့်ရဲ့အစိတ်ကနော်ဒီမှာအနှောက်အယှက်တွေသွားပြီးလိုက်ပဲဆိုရင်ကိုယ့်မှာပြန်ပြီးအနှောက်အယှက်တွေပြန်ပြီးခံရတတ်တယ်ပြီးတော့နောက်ထပ်နှစ်ခုကကြတော့အမိနဲ့အဖအမိနဲ့ဖောက်ရုပ်တော့ကတော့ဓာိုင်းနဲ့တော့ထိုးမသက်ပါဘူးဟုတ်တယ်နော်ဒါပေမဲ့လို့ဘာနဲ့တက်တက်လဲဟုတ်တယ်နော်နှုတ်ဖျားလေးနဲ့မိတို့ကလဲအဖေတို့ကလဲဆိုမိဘတွေအရှင်လက်နဲ့ဘာလို့ခိုင်းတာလဲသိခိုင်းနေတာဟုတ်လားလဲခိုင်းနေတာမရှိဘူးလားအဲဒါကြောင့်ဓာလေးတွေကိုသတိထားဖို့လိုအပ်ပါတယ်မိဘတွေနဲ့စကားပြောတဲ့အခါမှာလူတော်တော်များများကအခုဒီဘက်ခင်မှာပို့ဆိုပါတယ်မိမိရှာကျွေးနေရပြီရုပ်တော့ဟုတ်ကောဒလာမင်းကြီးအိမ်မှာ16ချက်မှာလဲပါတယ်မလားလူကြီးတွေကလူငယ်တွေကိုယူသေးနေရတယ်ဆိုတာဘာကြောင့်လဲဆိုတော့လူငယ်တွေကရှာကျွေးနေရတာဟုတ်ခုဒီဘက်ခင်မှာလဲလူငယ်တွေကရှာကျွေးလာရတဲ့အခါမှာမိဘတွေအပေါ်မှာအလိုမကျတဲ့စိတ်ရင်မောင်တမ်းပြီးပြောတဲ့စိတ်နောက်ကအဖိုးကြီးရတို့ဖွားကြီးရတို့အဲဒီဘက်ခင်မျိုးမှာပုံပုံဆိုးလာတဲ့အနေအထားမျိုးတွေဖြစ်နေပါတယ်ဒီချိန်မှာမိတို့ကတန်တတာကလက်ကိုစူးစမ်းနေကြတဲ့ပုံကူများဖြစ်တဲ့အတွက်ဝစီပေတာထိတိုင်းရှာမဖြစ်စေချင်ပါဘူး။ဒါကြောင့်မလို့နည်းနည်းလေးတော့အနှောက်အယှက်မဖြစ်စေချင်တဲ့အတွက်ဟိုတကယ်ကျူးလွန်ခဲ့မိတာတော့တားလို့မရဘူးနော်။ဒါပေမဲ့အခုဥစ္စာပေါ့ပေါ့ပါပါဒီခုနကတော့ပင်စနာရိယကံကြီးအတိတ်ကြကြမဟုတ်ပေမဲ့လို့အမှတ်တမဲ့ကျူးမှုလွန်မှုတဲ့ကံလေးတွေကိုမဖြစ်စေချင်လို့တတိပေးတာပါ။မိဘကြီးအမြဲတမ်းကိုယ့်ရဲ့ကျေးဇူးရှင်ပါ။ဒါကြောင့်မလို့မိမိတို့ရဲ့မိဘများကိုအမြဲတမ်းကျေးဇူးဆပ်ဖို့ကပြင်ဆင်ပေးပါ။ရိုသေဖို့ပကမိမိတို့အမြဲတမ်းကြိုးစားပေးပါ။ဒါကံကံရဲ့အကျိုးတွေကိုယုံကြည်လာလို့ရှိရင်ကောင်းတဲ့ကံပဲပြုလုပ်ကြတော့မှာပေါ့နော်။တကယ်မိဘတွေကိုစော်ကားနေတယ်ပြောဆိုနေကြတယ်ပြီးလို့ရှိရင်မယိုသေးတတ်ဘူးရိုင်းဆိုင်နေကြတယ်ဆိုတော့ကံကံရဲ့အကျိုးကိုမယုံကြည်သေးလို့ငါဒီလိုလို့ရင်ငါဒီလိုပြန်ခံရမှာပါလားဆိုတာကိုမယုံကြည်တဲ့အတွက်လူတွေလုံနေကြတာငါဒီလိုလို့ရင်ငါဒီလိုပြန်ခံရမယ်ဆိုတာသိပြီဆိုရင်လုံရဲပါတော့မလားမလုံရဲတော့ဘူးလုံနေသေးသေးဒီလူဒီပါဖြစ်လို့လေကံကံရဲ့အကျိုးကိုမယုံကြည်သေးလို့နော်ဒါဒီသဘောလေးပါခဲ့တာဆိုလို့ရှိရင်ရှေးကကံနဲ့ကံကတော့ပင်စနာရိယကံကပြုပြင်လို့မရတော့ဘူးနောက်ထပ်ကံတစ်ခုကကြတော့ဝိပါကလို့ခေါ်တယ်ပေါ့နော်ဝိပါကံတရေလို့ခေါ်တာပေါ့ဝိပါကဆိုတာကအကျိုးရလက်အကျိုးရလဲဆိုတာကအရင်ဘဝကမိမိကပြုတ်လောက်ခဲ့တဲ့ကံကံရဲ့အကျိုးကြောင့်မို့ယခုဒီဘက်ဘဝမှာတဲ့အလောဘအဒေါသအမောဟဆိုတဲ့သုံးမျိုးမှာအမောဟဆိုတဲ့ပညာစိတ်တသိမ့်မပါဘူးမပါတဲ့အတွက်ကြောင့်မို့ဒီဘက်ကအလောဘအဒေါသပဲရှိတယ်ခွဲခြားစိတ်ပြတ်တဲ့ပညာစိတ်တသိမ့်မပါလာတဲ့အတွက်ကြောင့်မို့လို့ရုံနဲ့ရုပ်ပေါ်မှာခွဲခြားနိုင်တဲ့သိမြင်နိုင်တဲ့စိတ်ရှိပါမလားမရှိနိုင်ဘူးအကြောင်းအကျိုးကောင်းဆုံးကိုလည်းမခွဲခြားနိုင်ဘူးအဲ့လိုလူမျိုးတွေလည်းတရားမရနိုင်ဘူးတဲ့ဒါကကြတော့ဝိပါကဆိုအကျိုးရလည်းဖြစ်တဲ့အတွက်ကြောင့်မို့ပြင်ဆင်လို့မရတော့ဘူးတချို့တွေရှိမယ်လေဟိုတွေးခေါ်မှာဟိုကလေးလေးရနေပြီအခုတော်တော်ကြီးလူကြီးတဲ့အထိလဲကလေးအတွေးကနေမပြဘူးဟိုပိုလီယိုလို့ပိုလီယိုတော့မဟုတ်ပါတော့တချို့အုံနောက်လေတခုခုချုပ်ရင်းနေတဲ့ပုံပုံမျိုးတွေရှိတယ်လေတချို့မိဘတွေကရုံးကြီးတတိထားမိတာနှုတ်ဦးသုံးတော့မိဘတွေသူတို့ရဲ့ကံလဲပါလာမယ်မိဘတွေကလည်းခုနတားဆေးတွေစားတဲ့အတွက်ကြောင့်အဲ့ဒီမှာကလေးတွေကငွေးလာတဲ့အခါမှာဒီလိုမျိုးလေးဖြစ်တာနှုတ်ဦးသုံးတတိထားမိတယ်ပေါ့နောက်တချို့လည်းဒမြင့်ကံတွေတော့ရှိမှာပေါ့နော်အဲ့လိုမျိုးငွေးလာတဲ့ကနေပြီးတော့အကျိုးရလက်ကပညာမပါတဲ့အတွက်ကြောင့်မလို့သူတို့မှခွဲခြားစိတ်ဖြာနိုင်တဲ့ဉာဏ်မရှိဘူးအဲ့တော့တရားမရဘူးပေါ့အဲ့အချိန်မှာတချို့တွေကကိုကိုကိုဒီလိုစကားပြောရင်ဒွိဟိတ်တိဟိတ်ဒွိဟိတ်တိဟိတ်လို့ပြောလို့ရှိရင်အရန်ကိုကိုကိုတန်တရားဖြစ်ကြတယ်ကျွန်တော်တို့တရားမတရားရမှရပါမလားကျွန်တော်တို့ဒွိဟိတ်လားတိဟိတ်လားလို့မေးကြရောက်လို့ဒီနေရာကိုရောက်ပြီဆိုမှတော့ကိုယ်ဒီပါဖြစ်လေတိဟိတ်ပေါ့ခွဲခြင်းစိတ်ပြတယ်လို့ဒီနေရာကိုရောက်တာပေါ့တကယ်လို့ခွဲခြင်းစိတ်ပြတယ်မှမရှိရင်ရောက်လို့ဘယ်နေရာရောက်သွားမလဲ အဲမြို့မှာကိလေသာတွေနဲ့ပျော်ခြင်းတဲ့နေရာပျော်နေမှာပေါ့ဒီနေရာရောက်လာဆိုရင်ခွင့်ချမ်းစိတ်ပြန်တက်တဲ့လူဖြစ်လို့ဒါကကြတော့ခုနကတော့တရားရှုမှတ်ခြင်းနဲ့စိတ်ပွားများခြင်းနဲ့စိတ်အထုတ်ခြင်းနဲ့စိတ်တွေရှိနေပြီဆိုတဲ့ကိုယ်ဒီပါဖြစ်လေတိဟိတ်ပုဂ္ဂိုလ်ဖြစ်နေပါပြီဒါပြီးတော့နောက်တစ်ခုထပ်ပြီးဘာလို့တော့ကိုယ့်ကိုယ်ပြန်သုံးသပ်လို့ရတယ်ချို့တွေကြတော့လေဒီစာတွေအရင်လိုက်ပြီးစာတွေနဲ့ကျော်ကိုယ့်ကိုယ်သုံးသပ်တာကိုယ့်ကိုယ်သုံးသပ်တဲ့အခါမျိုးတွေမှာလေခုနကတော့မိမိတို့တွေဘလို့တိဟိတ်မျိုးဖြစ်လဲဆိုလို့ရှင်ချို့တရားထိုင်နေတယ်အခုဆိုလို့ရှင်အာနာပါနရှုတယ်ပေါ့အာနာပါနဆင်ရပြီးတော့အဲ့နဲ့နေမြင်လာပြီနမိတ်တွေမြင်လာပြီဆိုရင်လည်းကိုယ်ဒီလဲပါလေတိဟိတ်ပုဂ္ဂိုလ်ပါပဲဒါကကြတော့ခုနတရားအထုတ်ခြင်းလို့မဟုတ်ဘူးသူများရှုလို့လိုက်ရှုမယ်ပဲထားပါတော့လိုက်ရှုမယ်ဆိုရင်ဒီလိုမျိုးနမိတ်တွေရလာပြီဆိုရင်လည်းကိုယ့်ကိုယ်တိဟိတ်လို့သတ်မှတ်ပေးပါပြီးတော့မှလုံးနဲ့နှွေဖြစ်ဖြစ်ကိုမြင်ရင်လည်းတိဟိတ်အင်းဒီကမှဒါကတော့တိတိကျကျဖြစ်သွားပြီပေါ့တင်းတိတာကတော့လုံးနဲ့နှွေကိုဖြစ်ရင်တိဟိတ်ဖြစ်ပြီပြီးလို့ရှိရင်လင်းနမိတ်တွေမြင်ပြီဆိုရင်တိဟိတ်ဖြစ်ပြီယောဂီတို့အကျဉ်းမြင့်နေနဲ့ပြောမယ်ဆိုရင်တော့တရားအထုတ်ခြင်းနဲ့စိတ်ပြီးဒီညတရားအထုတ်ခြင်းနဲ့စိတ်ရှိပြီးဒီနေရာကိုရောက်လာပြီဆိုတဲ့ကကိုဒီပါဖြစ်လေခွဲခြင်းစိတ်ပြတဲ့တိဟိဖြစ်လို့ပါဒါကတော့အကျွေးမဲ့လက်ခံပြီးစူးစမ်းဖို့လိုတာပေါ့မနေ့တုန်းကလူအတုပချူရင်ယူမလားယူမလားယူမလားလို့တွေးနေရတဲ့တင်မရှုဖြစ်တော့ဘူးဒီလိုမျိုးတော့မဖြစ်စင်နေပေါ့ငါတွေးဟိတ်လားဒီဟိတ်လားတွေးဟိတ်လားဒီဟိတ်လားလို့စဉ်းစားနေတယ်တရားထုတ်ဖြစ်တဲ့အဆင့်မဖြစ်ပဲဖြစ်သွားမှာပေါ့နော်ဒါဒါဆိုလို့ရှိရင်ဒီသဘောလေးသိပြီးတော့နံပါတ်1အချက်အနေနဲ့ပေါ့နော်ကိုဒီခွဲခြင်းစိတ်ပြတဲ့လူဖြစ်တဲ့အတွက်ဒီတိဟိတ်ကိုဝိပါကအကျိုးရလက်မှာဒီအန်ဒီရမရှိဘူးပေါ့နော်တကယ်လို့ဒီအန်ဒီရနှစ်ခုရှိနေတဲ့သူကတော့ပြင်ဆင်ခွင့်မရတော့ဘူးတို့တို့ဒီဘက်မှာကိုကိုကိုပြန်သုံးသပ်ပြီးရှိနိုင်တာကကျန်တဲ့အန်ဒီရ3မျိုးကျန်တဲ့အန်ဒီရ3မျိုးကတော့ရှိနိုင်တယ်ဒါကိုသတိပြုပြီးပယ်သက်ပေးဖို့ကနံပါတ်1ကကြောင့်ကိလေသာတန်ရယ်လို့ခေါ်တယ်ကိလေသာတန်ရယ်ဆိုတော့ကိလေသာရဲ့အန်ဒီရတွေပေါ့ဒါဆိုရင်ကိလေသာတွေယောဂီတို့မှမရှိဘူးလားရှိတယ်အဲ့ဒီကိလေသာတွေကတော့ယောဂီတို့ကိုမတားဖို့တာဖြစ်စေနိုင်တယ်ကိလေသာတွေကဘာတွေလဲဆိုရင်မနေ့ကဆွေးနွေးပေးတယ်အခုလိုဒီအန်ကက်အဝါလေးမှပါမယ်နော်ကိလေသာဘယ်နှမျိုးရှိလဲဆိုတော့14မျိုးကိလေသာ14ပါနော်ကိလေသာ14ပါကိလေသာ14ပါကဘာတွေလဲဆိုရင်လောဘဒေါသမောဟမာနဒိဋ္ဌိလောဓောမောမာဒိဋ္ဌိလို့မှတ်လိုက်ပါပြီးလို့ရှိရင်ဝီတိဥဝရိယရဲ့ဝီစီကိစ္စရဲ့ဌိနရဲ့ဥဒိစ္စရဲ့ပြီးရင်အနှလုံးဆိုတော့အီမနဲ့ကုမီဆိုပြီးတော့ဘယ်နှပါးဖြစ်သွားလဲ10ပါးနောက်ထပ်၄လုံးကကြတော့အီမကုမီ sorry အနှလုံးကကြတော့အဟိရိကနဲ့အနုတ္တပအဟိရိကနဲ့အနုတ္တပဆိုတော့10ပါးပြီးတော့နောက်ထပ်၄လုံးကအိမကုမိအိမစာလေးမှာနော်ရုပ်လိုနည်းနည်းမြှားပြထားတာလေးကိုလေစာရွက်ရှိတဲ့လူတွေကသင်ကြားလိုက်ပေါ့အိတာနဲ့မစ္စရိယနှစ်ခုပဲဒေါသနဲ့ပေါင်းတာပေါ့အိတာမစ္စရိယနှစ်ခုပဲဒေါသနဲ့ပေါင်းတယ်အိတာနဲ့မစ္စရိယဒေါသနဲ့ပေါင်းတယ်ပြီးလို့ရှိရင်ဒေါအိတ်ဟာဒေါအိတ်မကုဆိုတော့ဟိုကနေရောသွားပြီခဏနေအဲ့ဒီနောက်ဆုံးမှကဟုတ်ထိမိဝိအမ် sorry ထိနာကမေတ္တာနဲ့ပေါင်းမယ်ပြီးတော့နောက်တစ်ခုကကြတော့ကကုဆာကကြတော့ဩဒိဆနဲ့သွားပေါင်းမယ်နော်အိမကုမူနဲ့ဟောဒေါ်အိမကုဆာဟောကိလေသာ18ပါးနဲ့ကျော်ကိလေသာ18ပါးဒါကြတော့ကိလေသာ14ပါးကိလေသာ14ပါးမှာအခုဒေါ်အိမကုပေါ့နော်ဒေါ် sorryအိတာအိမကုမီပေါ့အိမကုမီမှာကြာအိတာနဲ့မစ္စရာကကြာတော့ဒေါသနဲ့သွားပါမယ်ခုနကကုကုဆာမြှားပြထားတာလीမှားနေမယ်နော်အဲ့ဒါလေးတစ်ချက်ပြင်ပြီးအဲ့ဒါကကုကုဆာကကြာတော့ဥဒိစ္စနဲ့သွားပေါင်းမယ်ထိနာကကြာတော့မိတ္တနဲ့ပေါင်းမယ်နော်ဒါပြီးအုပ်စုအနေနဲ့ပြောလို့ရှိရင်ကိလေသာ10ပါးပေါင်းလိုက်ရင်ပေါ့ဒီတိုင်းဆိုကိလေသာ14ပါးပေါ့နော်ဒီမှာရေးထားတာ14ပါးအဲ့ဒီကိလေသာ14ပါးရုပ်တို့ရဲ့တန်တန်မှာရှိနေတဲ့ရွေးကသူများကလာမတားဘူးဒီစေတသိက်တွေကတာမှာတာမှာဖြစ်တဲ့အတွက်ယောဂီတို့ကဒီစေတသိက်ကိုမလုပ်ရမှာလဲပယ်ဖို့ကြိုးစားရမယ်ပယ်ဖို့ကြိုးစားရမယ့်အခါမှာပဲယောဂီတို့ကြည့်မယ်မိမိတို့ရဲ့တန်တန်မှာဖြစ်ပေါ်နေတဲ့စိတ်ကိုတုတ္တမြတ်စိန်နာမြားနဲ့တော့မိမိတို့ဘာလုပ်နေကြလဲအခုဆိုတရားထိုင်နေတဲ့အချိန်မှာဒေါသဖြစ်လာတယ်အလိုမကျတဲ့စိတ်ဖြစ်လာတယ်ဘာလုပ်ဖို့ကြိုးစားနေလဲပယ်ဖို့ကြိုးစားနေတယ်ပယ်ဖို့ကြိုးစားနေတယ်မက်ကမပယ်သေးသေးတော့ပေါ့နော်မက်ကမအနုတယကိလေသာကိုကိလေသာတွေမှမိတို့တွေကကိန်းနေတယ်စိတ်ထဲမှာကိလေသာဗနဲ့အုပ်စုလည်းမနေ့ကဆွေးနွေးသွားတာသုံးအုပ်စုနော်ကိလေသာသုံးအုပ်စုမှာအခုယောဂတို့ဒီရိတ်တော်ရောက်လာပြီဆိုတာနဲ့အကျဉ်းစားကြီးတွေကိုဘာလုပ်လိုက်လဲတီလာနဲ့ထိန်းလိုက်တယ်ပြီးလို့ရှိရင်အနာပါနာရှုပြီးတော့တမာရီနဲ့ဘာလုပ်ထားလဲအုပ်ထားတယ်အုပ်ထားပြီးတော့ဝိပဿနာကူးပြီးတော့မက်နဲ့ဘာလုပ်ဖို့လဲပယ်ဖို့စူးစမ်းနေကြတယ်အဲ့လိုပယ်ဖို့စူးစမ်းနေကြတဲ့ယောဂတို့ကဒီမှာပဲပယ်ုံနဲ့ပြီးမလားဒီလိုရောက်လာတဲ့အချိန်မှာတော့ကာယကံနဲ့ဝစီကံနဲ့ထိမ့်မယ်၊တမာရီနဲ့အုပ်မယ်၊ပညာနဲ့ပယ်မယ်ဆိုတော့ဟုတ်ပါပြီ။လောကီတဲ့ပြန်ရောက်ပြီးတကယ်ထိတိုက်တွေ့တဲ့အချိန်ဆိုရင်ဘာလုပ်ကြရမှာလဲ။ဆက်ပြီးတော့ပယ်နိုင်ဖို့အတွက်စူးစမ်းကြရမှာ။ဒါကြောင့်ဒီမှာဘာလာလောက်တာလဲဆိုတော့ နီးလာယူတာဟုတ်တယ်နော်ဒီမှာနီးလာယူတယ်နီးလာယူပြီးတော့အိမ်ပြန်ရောက်လို့ရှိရင်လည်းထိုင်လို့ရတဲ့အခွင့်အရေးရှိတဲ့အချိန်မှာထိုင်မယ်ပြီးလို့ရှိရင်မလုပ်ကြမလဲခုနကတော့လို့မိမိတို့ဖြစ်ပေါ်လာတဲ့ကိလေသာတွေပေါ်လာတာနဲ့ပယ်နိုင်အောင်ပေါ်လာတာနဲ့ပယ်နိုင်အောင်အမြဲတမ်းသတိကပ်တဲ့အလေးချိန်လေးရှိဖို့တော့တို့စူးစမ်းရမှာဖြစ်ပါတယ်ဓမ္မသာလျင်ခုနပြောမှဆိုမှတယ်တန်ត្រာလဲဖို့ကိလေသာခုနကမတားဖို့တားဆိုတာဒီရောက်လို့တော်ရိုးရဲ့ဒီခုနကတော့ကြုံလာရင်ကြုံလာတဲ့အတိုင်းပေါ်မှာမဟုတ်ဘူးခုတစ်ခုပေါ့နော်တာလီတယောက်ကနေပြီးတော့ဆွနွေးတယ်ပေါ့မင်းရဲ့ညနေတော့ကသူ့စိတ်တွေရမ်းကျန်းတယ်တဲ့အလိုလိုနေပေါ့နော်ကိုတစုံတယောက်မတင်နဲ့ရင်မတင်နဲ့တဲ့စိတ်ကမတင်နဲ့တဲ့လို့အတွေးဝင်လိုက်တာနဲ့အဲ့ဒီလိုမျိုးစုံဆဲပြီးသွားပြီတဲ့ဒါဆိုအဲ့ဒီဆဲပြီးသွားတော့ကိုယ်စိတ်မှာဘာတွေဖြစ်နေတာလဲအလိုမကြတဲ့စိတ်ဖြစ်ဒါဆိုလူတိုင်းမှာလုပ်ငန်းတွေနဲ့ကျင်လည်ရပြီဆိုမဖြစ်ဘူးလားဖြစ်တာပေါ့စိတ်ကျန်းနေဝင်တာပေါ့အဲ့ဒီစိတ်ကျန်းနေဝင်လာတာကိုမိတို့တွေကခုနကတော့တင်လာနဲ့ကាយကံလေးကိုတော့ထိန်းထားတယ်လို့မျိုးအသူများပြင်ရကြည့်လို့ရှိရင်တော့ကាយကံလေးနဲ့ကသူများလုံလုံနေတာလေလုံနေတာပြီးတော့သူများကိုသွားပြီးတော့ရုပ်လိုကាយကံကလည်းကျွလုံလို့မရအောင်ဝစီကံကကြတော့လေကိုပြောလိုက်လို့ရှိရင်သူတို့နားလည်မယ်စကားပေါ့ကိုကဘာသာကြားတယောက်ရှိမှလုံမယ်ဆိုကိုပြောလိုက်ရင်နားလည်မယ်စကားမျိုးဖြစ်နေမှဖြစ်တဲ့အတွက်ကိုပါဇက်ကလည်းပြောလို့မရအောင်ပြောလို့မရအောင်ဆိုစိတ်ထဲကတော့ဘာလို့ဖြစ်လဲပြင်မာမိမယ်ပေါ့အဲ့တော့စိတ်ထဲကပြင်မာမိတာမဖြစ်မပြင်မာဘူးပြင်မာခင်မယ်ဆိုတော့ရုပ်လိုဘာဖြစ်မှလဲကံနေပြန်ဖြစ်နေမယ်ပြီးလို့ရှိရင်သူများကိုစိတ်ထဲကပြင်မာတာဖြစ်တဲ့အတွက်သူများကိုသွားမထိခိုက်ရင်တော့ကိုယ့်ရဲ့စိတ်မှာဘာတွေနဲ့မှုန်းထုံပြီးသားဖြစ်သွားမယ်စိတ်ညစ်ကြေးတွေနဲ့မှုန်းထုံပြီးသားဖြစ်သွားမှာလေခုနကကိလေသာစိတ်တက်တက်အညစ်ကြေးတွေနဲ့မှုန်းထုံပြီးသားဖြစ်သွားမှာဖြစ်တဲ့အတွက်အဲ့ဒီစိတ်ကိုဘာလုပ်မလဲအမြဲတမ်းနူးညံ့ပြီးတိမ်မွေးနေဖို့လှုပ်သွားတဲ့အချိန်မှာလေလှုပ်လှုပ်တဲ့ရင်ဆိုင်ရတဲ့ပုံဝင်ခြင်းနေရာတဝိုက်မှာမှန်သမျှမိစိတ်ကလေးကိုအမြဲတမ်းဟိုချွန်းနဲ့ပေါ့နော်ဟိုဆင်ယုံချွန်းအုပ်တယ်လို့မျိုးပဲအမြဲတမ်းသတိကပ်ပြီးအုပ်နေဖို့လိုအပ်ပါတယ်ဒါမှသာလေမိမိစိတ်ထဲမှာဖြစ်ပေါ်လာတဲ့စိတ်တွေကနေပြီးတော့ကံနေပြန်မဖြစ်မယ်ပြီးလို့ရှိရင်ကာယကံဝစီကံမနောကံဆိုကံသုံးပါးတွေမဖြစ်တော့မှပါလေတန်ညာလဲဖို့အတွက်ကိုတိုင်းမိတို့တွေထပ်ပြီးတော့မပြုတ်မိတော့မကံတစ်တွေထပ်မပြုတ်မိမှာပေါ့ဒါကြောင့်မလို့ဒီသဘောတရားစီမိတို့ပါအကြောင်းပြန်ပြောလဲဆိုရင်ခုနလိုမျိုးပေါ့မနေ့ခုနဆွေးနွေးခဲ့တယ်လို့တနေ့တနေ့ငါတို့ဘာတွေစုနေလဲဒါလေးပြန်ခွဲကြည့်လိုက်လို့ရှင်ရုပ်တို့ခုနမက်တာဖို့တာအန်ဒီရဲ့ပါသွားလိမ့်မယ်ပေါ့ငါအခုဘာစုလိုက်မိလဲငါအခုဘာစုလိုက်မိလဲနေ့တိုင်းနေ့တိုင်းအဲ့ရပေါ်ရောက်ပြီးစရနယ်ပြိုင်နဲ့ခေါင်းပေါ်နှဖူးပေါ်လက်တင်လိုက်လက်တင်ပြီးလို့ရှင်ငါဘဲစုဘူးပို့ကြည့်သွားလဲဒီနေ့ပြန်သုံးသက်ဒါဆိုလို့ရှင်ဘဲစုဘူးကတော့များသွားပြီကုသိုလ်စုဘူးကများသွားပြီအကုသိုလ်စုဘူးကနည်းသွားပြီလားဒါလေးပြန်သုံးသက်ကုသိုလ်စုအကုသိုလ်စုဘူးများနေတယ်ဆိုလို့ရှင်တော့နောက်တနေ့ထပ်ပြီးတော့နေသွားအောင်နောက်တနေ့ထပ်ပြီးနေသွားအောင်နေ့တိုင်းနေ့တိုင်းဒီလိုသုံးသက်နေမယ်ဆိုလို့ရှိရင်အကုသိုလ်တွေတစ်ဖြည်းဖြည်းနေခါမှာပေါ့နောက်ကဆရာလည်းမနေ့ကပြောသလိုအင်တာနက်တွေပေါ့အင်တာနက်တွေပေါ့လို့တော်တော်များများတက်ကြတယ်ဒါကတော့ရောကြချီတူထိုက်တဲ့သူချီတူတာပေါ့နော်ဆရာတို့ဆိုလည်းအင်တာနက်ကိုအသုံးပြုနေတယ်ဘာလို့ဖို့လဲဆိုတော့အများအတွက်ကုသိုလ်ကောင်းမှုတွေပြုဖို့အတွက်ဟောတရားတွေတင်ပေးမယ်ဒီမှာတစ်ဆင့်ယောဂီပေါ့နော်မောင်ဟွန်မျိုးနောင်ပေါ့မောင်ဟွန်မျိုးနောင်ဆိုလို့ရှိရင်လည်းသူကအင်တာနက်ကို2012သူ့ရဲ့မွေးလပေါ့နော်ခုနှစ်လပိုင်းတရနေ့ညနေစပြီးတော့အင်တာနက်ပေါ်မှာခုနကတနေ့တစ်ပုတ်တရားတင်တယ်တနေ့တစ်ပုတ်တရားတင်တာယနေ့အထိသူမပြတ်ခဲ့ဘူးဆိုတော့အင်တာနက်ထဲကဝင်နေပြီသူများတွေဘာတရားတင်လဲဆိုတာကြည့်တယ်ကိုဘက်ကလည်းတိလာနဲ့ပတ်သက်ပြီးတမာတိနဲ့ပတ်သက်ပြီးပညာနဲ့ပတ်သက်ပြီးလူတွေကိုဘာပေးရမလဲဆရာတော်တွေဘယ်ဟောတဲ့တရားဘယ်သဘောလေးယူပြီးဘလို့ပြန်မျှဝေရမလဲဆိုတော့အင်တာနက်ပေါ်တင်လိုက်တဲ့အချိန်မှာဝင်လိုက်တဲ့စိတ်အာယုံတင်လိုက်တဲ့စိတ်ဒီဘာစိတ်တွေပဲဖြစ်နေလဲကုသိုလ်စိတ်တွေဒီပဲဖြစ်နေတယ်။ဟောပြီးတော့မှတစ်ဆင့်ဟောခုနကတော့လောက်ကြည့်ပြန်ရောက်ပြီးဆိုတဲ့အခါမျိုးမှာဒီမှာတော့ထိုင်တာဟုတ်ပါပဲအင်ရောက်လို့ရှိရင်မထိုင်တဲ့ယောဂီတွေရှိလားကို့အဆောင်ပြန်ရောက်ပြီးဆိုရင်ရှိလားရှိပါအောင်နော်တင်းယောဂီတွေကတော့ဒါတော့ယုံကြည်ပြီးသားပါအာထုတ်မိကြမယ်နော်အိမ်မှာတော့ကဲဟုတ်ပြီကဲဒီလိုမျိုးယောဂီတို့တွေအာထုတ်ဖြစ်ကြတဲ့နေသားမျိုးမှာပြီးတော့နောက်ခါအင်တာနက်ပေါ်တင်လိုက်တဲ့အချိန်ဒါမှမဟုတ်သွားရင်နိုင်နဲ့တွေ့ကြတဲ့အချိန်မှာကိုယ့်ရဲ့စိတ်တွေကိုကုသိုလ်စိတ်တွေပဲဖြစ်အောင်ကြိုးစားပေးဖို့တိုက်တွန်းခြင်းပါတယ်ဒါကကြတော့ခုနကတော့ကိလေသာမှာကိုယ့်ရဲ့စိတ်ကပဲကိုယ်ကိုပြန်ပြီးတော့အနှောက်ယှက်ပြန်ဖြစ်ပြီးတော့ကိလေသာတွေကိုမှုန်းထုံတဲ့အတွက်တရားကိုကိလေသာရဲ့ဆန့်ကျင်ဘက်ကိုမြစ်ပတ်နေတဲ့စိတ်တွေရှိနေတယ်ခွက်တစ်ခွက်တည်းမှာအညစ်အကြေးတွေရှိနေလို့ရှင်ကောင်းတာထဲ့လေအဲ့ကောင်းတာတွေကဖြစ်ကုန်မှာလေမြစ်ပတ်ကုန်မှာပဲအဲ့ဒီအညစ်အကြေးကိုဖယ်ထုတ်မှသာလင်အကောင်းကြီးထဲ့လို့ရမှာပေါ့ဒါလို့ဒါကြောင့်မို့အညစ်အကြေးတွေအဝင်မခံဘူးပေါ့နော်ဒါမှသာလင်ဓမ္မပေါ့နော်ဓမ္မတရားမဖြစ်မှာဒါကကြတော့ပြုပြင်လို့ရတယ်ပေါ့နော်ကိလေသာတွေကိလေသာတွေပြီးလို့ရှင်နောက်ကအရိယူပါတွေအရိယူပါအရိယူပဝါဒံဝါဒံတွေပေါ့နော်ဝါဒံတွေဘာဝါဒံတွေလို့ခေါ်တာပေါ့ဒါကတော့အရိယာတွေကိုပြင်မာတာအရိယာတွေကိုပြင်မာခဲ့မိပြီဆိုလို့ရှိရင်လက်ရှိထင်ရှားရှိနေတော့မှဆိုလို့ရှိရင်လူချင်းတောင်းပန်လိုက် ဒီမှာတစ်ဆင့်တည်သွားပြီဆိုလို့ရှိရင်လေအုပ်ခုသွားတောင်းမယ်လို့ရပါတယ်တဲ့တကယ်လို့မြန်တည်သွားပြီအုပ်ခုလည်းမရှိတော့ဘူးဆိုလို့ရှိရင်ဘာလို့တောင်းမယ်လို့ရလဲဆိုတော့တန်ဃာတော်အရှင်မြတ်တွေရှိမှဝင်ချပြီးတော့တောင်းပန်မယ်ရည်မှန်းပြီးတောင်းပန်လိုက်မယ်ဆိုလို့ရှိရင်လည်းကြည်ပါတယ်တဲ့ဒါကတော့အရိယာတွေကိုပြမမိလို့ရှိရင်ပြုပြင်လို့ရတာပေါ့ကိုမကိုတိပြီးဝင်ခံလိုက်တာပေါ့ဒီအချိန်မှာခုနကတော့အရိယာတွေကိုပြမတဲ့ခါမျိုးမှာတင်းတင်းတင်းနိုင်တော့မပြမလာဘူးပေါ့ဥမာဖျားရှင်လက်ထက်မှာဘာရှိမလဲဆိုလို့ရှိရင်ယဟန်နာကြီးတစ်ပါးရှိမယ်ဒီယဟန်နာကြီးပါးကဆုံးခံကြွားတယ်ရာဟုရတယ်အဲ့ချိန်မှာနောက်ပါယဟန်တစ်ပါးပါတယ်ပေါ့ဒီယဟန်ကြီးကလီနာထနေတယ်လီနာထနေတော့ရုပ်တူလည်းကြားဖို့မှာပေါ့နော်လီနာထနေတော့လမ်းမတွေမလုပ်လိုက်လဲရာဟုတော့လဲအဲ့ကကြတော့ဒီယဟန်လေးကဘယ်လိုပြင်မလဲအင်ဒီမရှိလိုက်တာကြောင်ရောက်တဲ့တိတော့မဆောင်နိုင်ဘူးအဲ့ဒီလိုပြင်မလိုက်တဲ့အခါကျတော့ဒီလိုမျိုးမိမိကအထင်သေးသွားပြီဆိုရင်ဒီလူတဲ့စကားတွေကပြောလိုက်အောင်မတော့မလားမအောင်တော့ဘူးနော်ဒါကြောင့်မို့ယဟန်ကဘာပြောလိုက်လဲသင်နောက်ဆရာတယောက်ရှာတော့အဲ့ဒါဘာကြောင့်လဲဆိုရင်ကိုယ့်ကိုဆရာတင်တဲ့လူတယောက်ကကိုယ့်ကိုမယုံကြည်တော့ဘူးဆိုရင်ကိုပြောမဲ့စကားအလကားဖြစ်မှာတော့သူ့အကျိုးနဲ့တာပေါ့အဲ့တော့နောက်တယောက်ဆရာချလို့ထင်ကြည်တဲ့လူတွေ့လို့ရှင်သူတရားတက်သွားနိုင်တာပေါ့ဒီသဘောမျိုးပါကိုမယုံကြည်တော့လို့ကိုကနေပြီးတော့ဒီပုံကိုပြောတဲ့စကားကိုလိုက်လို့ဖို့အားနေသွားမယ်ဆိုရင်ကိုပဲအကျိုးနဲ့မှာလေအဲ့ဒါကပြန်ပြီးတော့ကိုမတားဖို့တာပြန်ဖြစ်သွားစေတာပေါ့ပြောတဲ့အတိုင်းလိုက်မလုပ်တဲ့အတွက်မတားဖို့တာဖြစ်သွားတာဖြစ်ပါလေပြီးတော့မှနောက်ဆုံးကအာနာဝီတိတ်ကဒီအာနာဝီတိတ်ကမန်ဒရယ်လို့ခေါ်တာပေါ့အာနာဝီတိတ်ကမန်ဒရယ်ဆိုတာကတော့ယောဂီတို့နဲ့တော့သိမဆိုင်ဘူး။ဘာလို့ဆိုယောဂီတို့ကဟိုဘက်မှာခုနကာယခန္ဓာဝစီခန္ဓာထိမ့်သိမ့်ခဲ့တဲ့အနေထားမျိုးဖြစ်လို့ဒါပေမဲ့လူမှန်လို့ရှင်တော့ဘုရားရှင်ဟောထားတာဘယ်နှပါးသီလဆောင်ထင်းရမလဲ။၅ပါးသီလနော်၅ပါးသီလဆောင်ထင်းရမယ်။၅ပါးသီလဆောင်ထင်းမှလည်းဘုရားရှင်လက်ထက်မှာဥပါတိကဒါမှမဟုတ်ဓာယိကဓာယိကမှာဆိုအကုန်လုံးတို့ဒီ၅ပါးသီလအနည်းဆုံးဆောင်ထင်းကြတယ်ပေါ့။ဒါဆိုရင်ဒီယောဂီတို့ရှုမှတ်ပွားများနေဆိုကံနေပြတ်မဖြစ်ဖို့အတွက်တော့၅ပါးသီလအမြဲတမ်းဆောင်ထင်းကြရမယ်ပေါ့နော်။ဆောင်ထင်းမယ်ဒါကမှသာလျှင်တန်တရားလည်ဖို့အတွက်ဒီမှာတစ်ဆင့်ပိုကောင်းတာကတော့၅ပါးသီလဆောင်ထင်းပြီးလို့ရှိရင်ပြီးတော့မှဒီ၅ပါးသီလနဲ့ပတ်သက်တဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးစီးပွားမရှာတာမျိုးပေါ့ပြီးလို့ရှိရင်သူ့သက်ပတ်သက်ပြီးစီးပွားမရှာဘူးပြီးလို့ရှိရင်ခိုးဆိုလည်းသူမြောက်စာကိုခိုးခြင်းနဲ့စီးပွားမရှာဘူးသူမြောက်စာမခိုးဘူးခိုးခြင်းလုပ်ငန်းနဲ့ပတ်သက်တဲ့အရာမှန်တမျှစီးပွားမရှာဘူးပေါ့ပြီးလို့ရှိရင်ဖောက်ပြန်မှုနဲ့မဖောက်ပြန်မှုပြီးလို့ရှိရင်ဖောက်ပြန်မှုလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လည်းစီးပွားမရှာဘူးဒါဆိုလို့တော့ပိုကောင်းတာပေါ့နော်ကံနေပြန်မဖြစ်ဖြစ်ဖို့အတွက်အားနေသွားတာပေါ့ပြီးလို့ရှိရင်လိန်မလိန်ဘူးလိန်ခြင်းအလုံးနဲ့လည်းစီးပွားမရှာဘူးပြီးလို့ရှင်မတောက်ဘူးကိုယ်ကိုယ်တိုင်လည်းမူရစေဝါပစ္စည်းတွေကိုမတောက်ဘူးဒီလိုမူရစေဝါနဲ့ပစ္စည်းတွေနဲ့ရင်းပြီးရှာဖွေရတဲ့စီးပွားမျိုးကိုလည်းမရှာဖွေဘူးဆိုရင်တော့ပိုကောင်းတာပေါ့နော်ဒါကကြတော့မိတို့လူတွေတိုင်းနာဖို့ပြီးတော့မှဒီယဟန်နေဆိုလို့ရှင်လည်းလေယောက်ကလို့ရိတ်ကရောက်လာပြီဆိုတဲ့ကလူတွေကတော့မိမိတို့တွေဒီကာယကံတွေကိုထိမ့်မယ်ဆိုပြီးရောက်လာတာဖြစ်တဲ့အတွက်တရားအထုတ်ခွင့်ရတယ်ယဟန်တန်ဃာတွေမှာကြတော့မိမိတို့ကဖျားရှင်ကနေပြီးတော့အာနာဝီတိတ်ကမန်တွေလို့ခေါ်တယ်ဖျားရှင်အဖက်နေပေါ့နော်ဘုရားရှင်ကဟောဖို့ညွှန်ပြထားတဲ့ဒီဟန်ဒီဟန်ဒီဒီပြစ်ကိုကျူးလွန်ရင်ဒီကာယကံကိုကျူးလွန်ရင်ဒီဝစီကံကိုကျူးလွန်ရင်ဒီလိုအပြစ်တင်စေဆိုပြီးတော့ဘုရားရှင်ကပြင်းညက်ထားတဲ့ဝိနည်းတွေကိုကျူးလွန်ထားတဲ့ယဟန်ဒီတဲ့အာဘက်မဖြေဘဲနဲ့ဆိုတော့မိမိအပြစ်ကိုသိပြီးပြန်ပြီးဝန်မခံထားဘဲနဲ့တရားရှိမှတ်မယ်ဆိုရင်တရားမတက်ဘူးတဲ့ဒါကကြတော့ဘုရားရှင်ခုနကတော့ပါရာဇိက၄ပါးကလွဲပြီးတော့ပေါ့ပါရာဇိက၄ပါးကိုကျူးလွန်ထားမယ်ဆိုလို့ရှိရင်တော့ယဟန်ကိုမဖြစ်ဘူးသင်္ကန်းတော့ပတ်ထားလိုက်မယ်ယဟန်ကိုမဖြစ်ဘူးเนาะတကယ်လို့ပါရာဇိက၄ပါးမဟုတ်ဘဲနဲ့ကျန်တဲ့အဘက်တွေကိုကျူးလွန်ထားမယ်ဆိုလို့ရှိရင်ဘာလို့ကလဲအဘက်ပြန်ပြီးဖြစ်ရတယ်ဒါကတော့ယောဂီတို့သင်္ကန်းဝတ်ကြမယ်လူတွေများရှိခဲ့မယ်ဆိုလို့ရှိရင်ဒါသတိထားဖို့ပေါ့ဒီသင်္ကန်းဝတ်တော့မယ်ဆိုမိမိတို့ဒီဖျားရှင်အဆုံးအမတွေကိုလေးလာပြင်အဘက်တွေဘလို့ဝီနီးတွေတတ်မှတ်ထားလဲငါဒီဟာတွေကိုဘလို့ကြိုတင်ပြီးလိုက်လာမလဲလိုက်နာမလဲဆိုကြိုတင်ပြင်ဆင်ပြီးတော့မှဝင့်မယ်ဆိုလို့ရှိရင်เนาะတရားရှိမှတ်တဲ့အခါမှာတက်တာပေါ့အဲ့လိုမျိုးမှမဟုတ်လို့ရှိရင်เนาะပို့ပြီးတော့ထိုင်နေအကောင်သာထသွားတော့မှအဘက်တီနဲ့မိမိတို့လုံးထွေးပြီးတော့တရားရှိမှတ်မတက်ဖဲဖြစ်သွားတတ်တာပေါ့နော်ဒါလေးတွေကတော့သတိထားဖို့ပါအဲဒါဆိုလို့ရှိရင်ရောက်လို့ဒီပုထုဇဉ်မှာနေဒီကဖြစ်ဖို့အတွက်ဆိုလို့ရှိရင်လေးချက်မှာနံပါတ်၁ချက်ကကြတော့ကြိုတင်ပြင်ဆင်ရမှာနံပါတ်၂ကကြတော့ဂတိအနေနဲ့ကောင်းတဲ့တကိပေါ့နော်ဂတိမြဲဖို့သတိဆွဲဖို့အရေးကြီးပါတယ်ဒါလေးတိုက်တွန်းချင်တာပါဒီကောင်းစဉ်မှာတော့ပြီးတော့နောက်ဆုံးကကြတော့မတားဖူတာအန်ဒီမယားမှာတားလို့ရတာပြန်ပြုတ်ပြင်လို့မရတဲ့ကံကထားလိုက်တော့ကိုမအခုလည်းမရှိဘူးပေါ့ကံပြန်ပြီးတော့ပြုတ်ပြင်လို့ရတဲ့ကံတွေကိုဘာလုပ်ကြမလဲပြမခင်မိတာတွေရှင်တောင်းပန်ကြမယ်ပြီးလို့ရှင်မိတို့မှရှိနေတယ်ခုနကတော့ကိလေသာတွေဆိုလို့ရှင်ပယ်ထုတ်ဖို့ကိုကြိုးစားကြမယ်တော့နောက်ဆုံးကကြတော့ဘာလုပ်မလဲခုနကတော့လို့တိလောက်ကိုလုံခြုံအောင်ပေါ့နော်စောင့်ထိန်မယ်တိလောက်စောင့်ထိန်မှုကလည်းအရင်ကောင်းတယ်ရုပ်တို့တိလောက်စောင့်ထိန်မှုငါကိုကိုကိုတိလောက်လုံခြုံနေမှုကကိုယ့်ရဲ့စိတ်ကိုစင်ကြယ်စေမှုကဝိတုဒ္ဓိတိုင်းသွားမယ်ဆိုလို့ရှင်တိလောက်ဝိတုဒ္ဓိဆိုတာရှိတယ်တိလဝိတ္တုဒ္ဓိဆိုတာတိလစင်ကြယ်တော့မှဘာဖြစ်လာမှာလဲ စိတ်တဝိတုဒ္ဓိစိတ်ဆင်ကြလာမယ်တိလဆင်ကြတော့မှစိတ်ဆင်ကြလာမယ်စိတ်ဆင်ကြလာတော့မှအမြင်နေဆင်ကြလာမှာ ਉਹ ဒါကအုတ်လေကားတွေတက်တယ်လို့ပဲအစင်အစင်အစင်လေကားတက်တယ်လို့ပဲအစင်အစင်တစ်စိမ့်မှကြုံလို့မရဘူးရုပ်တော့အခုချိန်မှာတချို့ကပြောတာရှိမယ်လေတိလမကြုံမလုံကြုံလဲယဟန္တာဒီခုနတော့ကအရိယာဖြစ်ပါတယ်လို့ပြောမယ်တိလမလုံကြုံမရိယာဖြစ်ပါတယ်ဆိုတချို့ရှိတာပေါ့ဘုရားရှင်လက်ထက်မှာတော့မရှိဘူးလားဘုရားရှင်လက်ထက်မှာရှိနိုင်တယ်နော်ဘုရားရှင်လက်ထက်မှာကခုနတော့ကဘယ်သူလဲဟုတ်စားလေကကြည်တယ်မလေးကိုလေယောဂီကနာမည်တော်နတ်တော်နာမည်ရပါမှတ်မိတယ်ယောဂီကသိမှတ်မှတ်မိကကြည်တယ်မလေးကိုခုနဘယင်ခုနှစ်ရက်လုတ်လိုက်တယ်နိစစ်သူကြီးကဘယင်ခုနှစ်ရက်လုတ်လိုက်တယ်ကကြည်တယ်မလေးဒီနဲ့သူကကိလေသာတွေနဲ့ပြောနေတယ်ပြီးလို့ရှင်မူးတောက်စားနေတယ်ဒီလိုမူးတောက်စားနေရခါမှတစ်စင်ခုနတန်ဝေကလေးရလိုက်တယ်ကကြည်တယ်မလေးတေးတော့တန်ဝေကလေးရနဲ့ထိတ်လိုက်ပြီးတော့ဘုရားရှင်ပြေးတယ်ပြေးတဲ့အချိန်မှာဘုရားရှင်တရားဟောလိုက်တော့ယဟန္တာကြီးဖြစ်သွားတယ်ဒီအချိန်မှာသူဒီဘုရားရှင်ဒီရောက်လာတဲ့အချိန်မှာမူးရင်နေလားဘာစိတ်နဲ့သွားတာလဲတံဝေကရနဲ့စိတ်နဲ့သွားတာနော်တံဝေကရနဲ့စိတ်နဲ့သွားတာကိုမထောက်ဘဲနဲ့မူးနေတယ်အခုပဲကကြည်တဲ့ခြင်းနဲ့ပျော်ပါနေတယ်အခုပဲခုနကတော့မူးနေပြီးတော့ယဟန္တာကြီးဖြစ်သွားတယ်ဆိုအလွယ်ဆွဲပြောကြတယ်ပေါ့တကယ်သွားတဲ့ဒီခုနကွန်ဆက်ကလေးကိုမိအောင်လုပ်ရမှာသွားတဲ့ကွန်ဆက်ကတံဝေကလူချင်းတို့သွားတယ်ဆိုတဲ့ကသူဒီမူးတဲ့စိတ်နဲ့မဟုတ်ဘူးဒါလေးကိုသိကြရမှာပေါ့ဒီလိုမျိုးပဲရောက်တော့ခုနကတော့အထုတ်နေကြပြီဆိုတဲ့အခါမှာမိမိတို့တိလဆင်ကြတဲ့အတွက်ကြောင့်စိတ်တွေကကိုကိုကိုယုံကြည်မှုရှိလာတယ်ခုနလို့တတ်တာတင်တဲ့အခါမှာဒီတိလယုံကြည်မှုရှိတာလည်းတတ်တာကိုသွားပြီးပန့်ပိုးတယ်ငါတိလဆင်ကြနေတယ်ဒီတိလဆင်ကြမှုကစိတ်ဆင်ကြစိတ်ဆင်ကြမှုကအတွင်းမှာရှိတဲ့ကိုယ့်ရဲ့စိတ်ကိုယ့်ရဲ့စိတ်ကိုခုနတော့အပြင်မှာတိလတွေထိန်းထားတဲ့ကာယကံစိတ်ဝစီကံတွေကိုထိန်းထားတဲ့စိတ်အစွဲတွေကပြန်ပြီးသွားပြီးထောက်ပြလိုက်တဲ့အခါမှာစိတ်မှာပီတိတွေသွားဖြစ်လာတာအဲ့ဒီဖြစ်လာတဲ့ပီတိကခုနတော့လိုမျိုးဝိညာဉ်တွေပေါ်လာတဲ့အခါမှာပြန်ပြီးသီးခံသွားနိုင်တယ်ဒါကြောင့်မလို့ပီတိကနေပြီးတော့အရှုခံထားပြီးပြန်ရှုမှတ်တဲ့ခါမှာတချို့ယဟန္တာကြီးတွေဆိုရင်မတင့်ဘူးအကျင့်သိမ့်မသိဘူးဒါပေမဲ့တိလတွေရမ်းစင်ကြတယ်နှစ်ပေါင်းမြန်မြန်ဆိုတာထင်းပြီးတော့ဖျားဟောလိုက်တဲ့အချိန်မှာစင်ကြနေတဲ့တိလကပီတိတွေဖြစ်ကိုယ်စင်ကြဖျားဟောတာ ਉਹ တိလကြိုးပေါင်ရင်ဘလို့အပြစ်တွေဖြစ်မယ်ဥပမာပေါ့အကိတ်ခံတော့ပမတ်တော့ပေါ့အကိတ်ခံတော့ပမတ်တော့မှာဆိုယဟန်တို့ဒီပေါ့နော်ယဟန်တို့ဒီခုနကဒီသင်္ကန်းကိုမစင်ကျင်မဲသုံးဆောင်မဲဆိုလို့ရှိရင်မီးပုံကြီးတစ်ခုပေါ့အကိတ်ဆိုတာအကိတ်ဆိုတာမီးပုံပေါ့နော်မီးပုံဒီမီးပုံကြီးကိုဥပမာရှင်ပြီးတော့ဟောထားတဲ့တုံးပေါ့အဲ့ဒီဟောထားတဲ့တုံးမှာဆိုလို့ရှိရင်ရဟန်းတို့ဒီသင်္ကန်းကိုမစင်ကျင်မဲသုံးဆောင်မဲဆိုရင်နဲ့ပင်သင်္ကန်းကိုမစင်ကျင်မဲသုံးဆောင်မဲဆိုရင်ခုနကမီးပြားကြီးကိုပတ်ထားတာထက်ဆိုးစွာငရဲမှခံရမယ်ပြီးလို့ရှိရင်ဆုံးကိုမစင်ကျင်မဲသုံးဆောင်မဲဆိုလို့ရှိရင်ရဲရဲတောက်နေတဲ့တန်ခွေခဲကိုမြိုပြီးတော့စအိုဘွားကထက်သွားတာထက်ဆိုးစွာငရဲမှခံရမယ်ဒီလိုမျိုးဘုရားရှင်ကဟောတာပေါ့ခုနှစ်မျိုးပေါ့နော်ထားလိုက်တော့အဲ့လိုဘုရားရှင်ကဟောတဲ့အခါမှာမစင်ကျဲတဲ့ယဟန်တွေကသွေးပုတ်ပွက်အံပြီးတော့လူထက်သွားကြတယ်စင်ကျဲတဲ့ယဟန်တွေကဩဒီယဟန်ဘွားရာချိုနှစ်ပေစွာစင်မိမိတို့ရဲ့စင်ကျဲနေတဲ့စိတ်ကိုပီတိတွေဖြစ်လာစင်ကျဲနေတဲ့စိတ်ကြောင့်ဘုရားကဟောလိုက်တဲ့အချိန်မှာပဲပီတိတွေဖြစ်လာတယ်ဖြစ်ပေါ်လာတဲ့ပီတိကိုအရှုခံထားလိုက်တဲ့အချိန်မှာပဲချက်ချင်းပါပြန်သွားတယ်ကျန်းနာဖြစ်သွားတယ်။ဒါကြောင့်တိလကလည်းကျိုးမများဘူးလား။များလားပေါ့နော်။ဒီခုနအထောက်ပံ့ဖြစ်တဲ့အတွက်တိလကိုလည်းစင်ကြယ်ဖို့ကြိုးစားကြစီခြင်းပါလေ။ကဲဒါဆိုလို့ရှိရင်ဒါကကြတော့ဒီဖျားရှင်ရဲ့ဒီခုနတော့ဒီမတားဖို့တာမှာပေါ့နော်။ကိုပြုပြင်ရမယ်။တားစီရမယ်ပေါ့နော်။မတားဖို့တာမဖြစ်အောင်သတိပေးထားတာသတိပေးရမယ့်အချက်ကလေးတို့သတိပေးပြီးတော့ဒါဆိုလို့ရှိရင်အရိယာဖြစ်ဖို့အတွက်မိမိတို့ဘာဖြစ်ဖို့လိုလဲ။အရိယာဖြစ်ဖို့အတွက်ဆိုလို့ရှိရင်အချက်လေးချက်လိုတယ်ပေါ့။အဲ့ဒီအချက်လေးချက်ကအပြင်မှာကနှစ်ချက်လိုတယ်။အတွင်းမှာကနှစ်ချက်လိုတယ်တဲ့။အပြင်မှာကဝဲနာလို့မှတ်လိုက်။အပြင်မှာကဘာလို့မလဲရုပ်တွေ။ဝဲနာ။ဝဲနာဆိုတော့ဝဲကကြတော့ဆရာဥက္ကေတာဦးပေါ့။ဆရာဥက္ကေတာဦးဝဲလို့ပြောလိုက်မယ်နော်။ဝဲဆိုတာကဆရာကောင်းသမားကောင်းကိုမိဝဲဖို့လွယ်ပါတယ်မိမိကိုတတ်တာကိုတက်စင်မယ်မိမိကိုလမ်းဖန်ဟော့ဖို့လမ်းမှန်ပို့ပြီးတော့ဟော့ဖို့ညွှန်ပြနိုင်တဲ့ပုံကူမျိုးကိုချင်းတက်မယ်ကလျာဏမိတ်တာလို့ခေါ်တာပေါ့ကလျာဏမိတ်တာကိုဘာလို့လုပ်မလဲမိဝဲမယ်ပြီးလို့ရှိရင်ဝဲပေးပါလို့မလဲနာဆိုတာနာဆိုတာကကြဒီမိကမိကိုပြောလာတဲ့ပုံကူရဲ့ဟောပြောတဲ့တရားတွေကိုလေးလေးစားစားနာမယ်ပြီးလို့ရှိရင်အခုဆိုလို့ရှိရင်လည်းအင်တာနက်တွေမှာဆိုတရားတွေမရှိဘူးလားရှိနေတဲ့တရားတွေကိုတချို့ယောဂီတငယ်ချင်းတရားရှိတယ်သူကဘာခေါ်လဲ depression ဝင်တယ်ပေါ့အခုစိတ်တက်ကြတဲ့ဂျောကပေါ့သူ့မှာတစ်ခုဖြစ်နေဖြစ်တော့သူဘာလုပ်လဲဆိုတော့အဲ့သူ့စိတ်ကြီးအဲ့လိုမျိုးမဖြစ်အောင်ဆိုတရားခွေနာတယ်တရားခွေနာပြီးဖွင့်ပြီးတော့ဘာလုပ်လဲဆိုတော့အိတ်တယ်တရားခွေဖွင့်ပြီးတော့ဘာလုပ်လဲအိတ်တယ်တရားနာလာလားမဟုတ်ဘူးယောက်တွေတရားနာတယ်ဆိုပေမဲ့နာတယ်ဆိုတာတကယ်နာလားဆိုတော့အပေါ်ယံနေပေါ့တရားလေးနားထောင်ရင်နားထောင်ရင်လည်းအိတ်ပြောင်းသွားတယ်အဲ့လိုမျိုးမှတရားနာပြီးမအိတ်ဘူးဆိုလို့ရှိရင်တဲ့သူစိတ်ကအလျှောက်တွေဟိုတွေးတီးတွေးနဲ့ပူပူပြီးဆိုးလာလို့လဲဆိုတော့အဲ့တော့လောလောဆယ်အတန်းချင်းလေးတော့မကောင်းလားကောင်းတယ်လို့လို့ဒါပေမဲ့တရားတကယ်သဘောမသိတဲ့အခါကျအထုတ်ဖို့အဆင်ကျတော့မရောလာဘူးပေါ့နော်ဒါကြောင့်မလို့ဟောတဲ့တရားတိုင်းမှာအနှစ်ကဘာလဲဘာကိုတိုက်တွန်းနေတာလဲငါတို့ဘာလို့ရမှာလဲဘယ်လိုမျိုးကျင့်သုံးရမှာလဲဆိုတော့အနှစ်ကိုယူတတ်ဖို့လိုတာပေါ့ဒါကြောင့်နံပါတ်1ဝဲဆိုတာကသူတော်ကောင်းကိုမြှိဝဲပါနံပါတ်2ဘာလုပ်မလဲ ော့ဘုရောသူတော်ကောင်းတွေဟောဖို့ညွှန်ပြတဲ့တရားကိုလေးလေးနက်နက်နားပေးပါဒါကကြတော့အပညာပေါ့ပြီးလို့ရှင်အတွင်းရပါလို့မလဲဆိုလို့ရှင်မှန်ထုတ်ဆိုပြီးနှစ်ခုပေါ့မှန်ဆိုတာကကြောယောနိတော်မနတိကာလာဆိုတဲ့နှလုံးသွင်းမှန်ဖို့အရေးကြီးပါတယ်နှလုံးသွင်းမှန်ဖို့ဆိုတာကရုပ်တော့အခုအဲဒါကတော့တားဟတ်မျိုးနှောင်ပြောသလိုနှလုံးသွင်းမှန်တယ်ဆိုရုပ်တော့ဘလို့နားလည်လဲဘလို့နားလည်လဲရွေးလက်ပြောကြည့်ပါဘလို့နားလည်နှလုံးသွင်းမှန်တယ်ဆိုတော့ဘလို့နားလည်လိုက်လဲအမျိုးမျိုးရှိမှာပေါ့နော်တချို့တွေပေါ့နားလဲတဲ့လူတွေလည်းနားလဲမှာပါဒီဘက်မှာကဒီခုနတဲ့သိန်းကြီးရိတ်တာရောက်လာပြီးမှညံကြီးတဲ့လူတွေကြီးပဲပေါ့နော်အဲအကျန်းကြီးလေးယောဂီကနားလဲအောင်ပြောမယ်ဆိုလို့ရှိရင်တော့ပေါ့နော်ခုနကဖန်ခွက်လေးတစ်ခွက်မှာရေတစ်ဝက်ရှိမယ်ပေါ့ရေတောက်ချင်တယ်လို့ပြောလိုက်ပြီပေါ့ရေတောက်ချင်တယ်ဆိုတော့ရေကြီးလာပေးမယ်ရေကြီးလာပေးတဲ့အခါမှာရေမှာဖန်ခွက်တစ်ခွက်မှာကိုကရေစာနေတဲ့အချိန်မှာရေကတစ်ဝက်ပန်လာတယ်ပေါ့ပါလာတဲ့အချိန်မှာယောဂီတို့ကဂျီတီတဝက်ဆိုပြီးရင်အမျိုးမျိုးနှလုံးမသွင်းနိုင်လားကိုကဘိုက်ဆာလို့ရေတောင်းတယ်ဒီအချိန်မှာယူလာတဲ့ရေပေါ်ကြည့်ပြီးတော့အမျိုးမျိုးနှလုံးမသွင်းနိုင်လားဟဲရေကလည်းတဝက်ထဲအဲဟဲရေကလည်းတဝက်ထဲလို့ပြင်ဖြစ်သလိုအမျိုးမျိုးပေါ်ပြောနိုင်တော့အဲ့အချိန်မှာဖြစ်ပေါ်လာတဲ့ဟာရေတဝက်တောင်းဆိုလို့ရှိရင်တော့ခက်လာတဲ့သူတွေဘယ်ဟာပုံစိတ်ချမ်းသာကြကောင်းလဲဒီရတဝက်တောင်လောလောဆယ်တော့မိမှာဘာဖြစ်သွားနိုင်လဲအငက်ပြေသွားနိုင်တာပေါ့ပြောမယ်ဆိုရင်ဖြစ်ပေါ်လာတဲ့သဘောတရားအပေါ်မှာလက်ခံပေးလိုက်တာပေါ့ဖြစ်ပေါ်လာတဲ့ပုံမှာကြည်ကျင်နဲ့နဲ့လက်ခံပေးလိုက်တာဆရာကတော့နားလည်လွယ်အောင်ပြောလို့ရှိရင်တော့လွယ်လွယ်ကူကူနှင်းနှင်းမြဲမြဲလက်ခံပေးလိုက်ပါတဲ့ဘာပဲဖြစ်ဒါဆိုရုပ်တို့ခန္ဓာမှာပေါ်ပြလာပြီပေါ်ပြလာတဲ့အချိန်မှာရုပ်တို့လည်းသတိထားမိမှာပေါ့ဝေဒနာတက်လာပြီဆိုရှင်လက်တရားဘာသွားလို့လိုက်လဲအားထည့်သွားမိထားလိုက်မိရယ်စုတ်ထားမိလိုက်တယ်တံသွားပြီးတော့ခြေတော်ကဖောက်ပြန်လာလို့ရှိရင်ဥပမာပေါ့ခြေမျက်စိကဖောက်ပြန်လာရင်ခြေပြားလေးကသွားတောင်ထားလိုက်တယ်ဒါမှမပေါင်ကြောတွေသွားတင်းထားလိုက်အဲ့ဒါဘာလုပ်တာလဲယောနိတော်မနတိကာလာလားအာယောနိတော်မနတိကာလာလားအာယောနိတော်မနတိကာလာလက်မခံတာလေဝေဒနာတက်လာတာသူ့လို့သူ့လို့နေကိုကလက်မခံတော့မသိစိတ်ကနေသွားပြီးတော့သွားပြီးအားထည့်ပြီးတော့တွန်းကန်ထားလိုက်တာတွန်းကန်တော့တွန်းကန်တဲ့နေရာဘာဖြစ်တာလဲပူဆိုးလာတော့ဟာကောက်ပြီးကိုေးပြီးတက်လာအောင်သွားဖိထားလိုက်တာကိုဖိထားတော့ဖိထားနေရာဓာတ်တွေဖောက်ပြန်ပြီးတော့တွန်းကန်လာတယ်နော်ပူဆိုးကုန်တော့အဲဒီသဘောပြောမှာခုနကဒါကြောင့်မလို့လက်ခံပေးပါရှော့ပေးပါအားတွေမထည့်မိပါစေနဲ့ဆိုတော့ဒီသဘောပြောတော့မှာဒါကအကျဉ်းမြင်ဒီလိုမျိုးပါပဲဒလဇက်ဖောက်ပြန်နေတဲ့ဖြစ်စဉ်ပေါ်မှာဖြစ်စဉ်မိနေတောင်မှမိနေတဲ့ပေါ်မှာမလက်မခံဘဲနဲ့အာယုံတခြားလွင့်နေရင်လည်းအရှုကံမမှန်ပြန်ဘူးဒါကြောင့်မလို့ခန္ဓာကဖောက်ပြန်ပေါ်ပြနေတဲ့ primitive round တွေသဘောတွေကိုလွယ်လွယ်ကူကူနှိမ့်နှိမ့်မြဲမြဲလက်ခံပေးဖို့အရေးကြီးတာပါဒါကကြတော့ယောနိတော်မနတိကာလရဲ့သဘောပေါ့ဒါကအတွင်းရပေါ့နော်အတွင်းရဘာပဲဖြစ်ဖြစ်လက်ခံပေးဖို့ပြင်ထုတ်ဆိုတာလက်ခံပြီးဘာလုပ်ရမှာလဲတရားအထုတ်တဲ့အခါမှာလဲအစွန်းစွန်းအားရှိသလားပေါ့နော်လောကုတ္တရာတရားနှစ်အညီဆိုတော့ယူယိုလာယုံတို့ယူယိုတမာရိယယုံလားမဟုတ်ဘူးနော်လောကုတ္တရာတရားလောကုတ္တရာတရား၉ပါးဆိုတော့ဘာတွေလဲအဲမလေးပါဖူလေးပါနှိပ်ပဲနော်ဒီလောကုတ္တရာတရား၉ပါးအားလျော်တဲ့အကျင့်တော့ကိုယ်မှာဘာလုပ်ရမှာလဲရှိနေရမှာပေါ့ဒီရှိပြီးတော့အထောက်ကြမယ်ဆိုလို့ရှိရင်တော့ယုံတို့အရိယာဖြစ်ဖို့ကျင့်သေးသွားပြီကဲဒါဆိုအရိယာဖြစ်ပြီလားဖြစ်ပြီလားယုံတို့အရိယာဖြစ်မဖြစ်ကိုဘာနဲ့စစ်ကြမလဲဆိုတော့စစ်ချက်ခုနှစ်ချက်ရှိနေပေါ့အဲ့ဒီခုနှစ်ချက်မပြောခင်မှာယုံတို့အရိယာဖြစ်ပေါ်ပုံစရာလေးကိုအချင်းလေးပြောမယ်ပေါ့နော်အချိန်လေးနေတော့လေအချင်းလေးပြောမယ်ဆိုအရိယာဖြစ်ပေါ်ပုံစရာလေးကိုအချင်းလေးပဲကြည့်လိုက်မယ်နော်ကော်လံအနေနဲ့၅ကော်လံရှိမယ်ပေါ့ကော်လံနေနဲ့၅ကော်ကလံမှာဆိုလို့ရှိရင်လက္ခဏာဖုံထဖြစ်ပေါ်ဆိုပြီး၃ချက်လေးကိုမှတ်လိုက်မယ်လက္ခဏာဖုံထဖြစ်ပေါ်လက္ခဏာကဘယ်နှပါးရှိမလဲဆိုတော့၄ပါးပုံမှန်တိုင်းဆိုရင်တော့လက္ခဏာ၃ပါးပဲရှိမယ်ပေါ့ဒါပေမဲ့တကယ်တကယ်မိတို့ရှုမှတ်ကြတဲ့အခါမှာညီးမွေးဖို့ဆက်ဆုပ်ဖို့ဆိုတာကအတုပလို့ပြည့်ညက်မတိုင်အောင်မှာရုပ်တို့ခန္ဓာကိုညီးမွေးဖို့အတွက်မလိုဘူးလားဖျားရှင်အောင်ညီဝဲဖို့တိုင်မတိုက်တွန်းတော့လားတိုက်တွန်းနိုင်အဲ့ဒီတိုက်တွန်းထားတဲ့အတွဲကြောင့်မလို့ဒီဟာကိုရှုခွက်တစ်ခုအနေနဲ့ထည့်လိုက်တယ်ပေါ့လက္ခဏာတစ်ခုအနေနဲ့ထည့်လိုက်တယ်အမှန်မှဆိုလို့ရှိရင်တော့တရား၄ပါးပေါ့နော်အနေစာဒုက္ခအနတ္တအတုပါဆိုတဲ့ဒီတရား၄ပါးကိုနှလုံးသွင်းကြရမှာပေါ့ဒါဆိုလို့ရှိရင်နောက်ကိုလက္ခဏာလို့သတ်မှတ်လိုက်တယ်ပညာတက်လိုက်တာပေါ့နော်လက္ခဏာကဘယ်နှပါးလဲဆိုတော့၄ပါးလက္ခဏာပြီးလို့ရှိရင်ဖုံထားဖုံထားတာကကြတော့၄မျိုးပေါ့နော်ဖုံထားပြီးလို့ရှိရင်ဖြစ်ပေါ်ပေါ့ဒီ၃ခုလေးကိုတစ်ချက်ကြည့်လိုက်မယ်လက္ခဏာမှာလက္ခဏာကိုရုပ်တို့မှတ်လို့လွယ်အောင်ကော်လံ၅ကော်လံမှာဆိုရင်ပထမ၃ခုလောက်ကော်လံကကြတော့လက္ခဏာဖုံထားဖြစ်ပေါ်အဲ့မှာလက္ခဏာက၄ခုကိုရုပ်တို့သိထားတာကအနေစာဒုက္ခအနတ္တအတုပနော်ဒီမှာတန်ယောဂီဖြစ်တဲ့အတွက်အတုပမှာသိထားမှာဒါအောင်အစဉ်လိုက်လေးစီကြည့်ကြမယ်ဆိုလို့ရှိရင်ပထမအဦးဆုံးဒုက္ခကိုရင်စီလိုက်မယ်ပေါ့နော်အောက်ဆုံးကနေဒုက္ခဆက်လိုက်မယ်ဒုက္ခပြီးလို့ရှိရင်ဒီဘက်ကအနေဆာနဲ့အနေဆာနဲ့ဒီအပေါ်နဲ့အောက်နဲ့ဒီလိုမျိုးဇယားလေးလိုချလိုက်မျိုးဆိုအနေဆာဒုက္ခအနတ္တအတုပဆိုဒီလိုမျိုးဇယားလေးမှာပြန်တင်လိုက်ပထမအဆုံးကအနေဆာပြီးအောက်ဆုံးသွားရင်ဒုက္ခပြီးအပေါ်ပြန်တက်လို့ရှိရင်အနတ္တပြီးအောက်ပြန်ဆင်းအတုပဒီလိုမျိုးချလိုက်မယ်ပေါ့ဇယားမှာဇယားမှာဒီလိုချလိုက်တော့အောက်ဆုံးမှာဘာရှိမလဲဆိုလို့ရှိရင်ဒုက္ခဒုက္ခရှိမယ်ဒုက္ခရဲ့အဓိပ္ပာယ်ကဘာလဲ ဆင်းရဲတယ်နော်ဆင်းရဲတယ်ဆိုတာဒုက္ခလို့သတ်မှတ်လိုက်ကြတယ်အဲ့ဒီမှာယောဂီတို့ရဲ့ခန္ဓာမှာနာမကျင်မှဆင်းရဲတာလားယောဂီတွေမဟုတ်ဘူးရဟန္တာကြီးတွေကနားနဲ့ကျင်တဲ့ခံစားမှုမျိုးရှိပါတော့မလားဒါဆိုဘာဖြစ်လို့ဆင်းရဲတယ်လို့ပြောတာလဲခန္ဓာဝင်ကြီးကလေးတယ်ဒါဆိုဘလို့လေးနေတာလဲဆိုတော့ဒီခန္ဓာကြီးမှာရုပ်နဲ့နွယ်သဘောတွေကဖြစ်ပေါ်ခြင်းထုတ်ပြောက်ခြင်းနဲ့အစင်ထောင်ရနှိမ့်ဆက်ပြီးနှင်းဆဲနေတာဒီလိုအစင်ထောင်ရနှိမ့်ဆက်ပြီးနှင်းဆဲနေတဲ့ဖြစ်ပေါ်နေတဲ့သဘောကိုဘာလို့ခေါ်တာလဲဒုက္ခလို့ခေါ်တာနော်ဒါကြောင့်မလို့ဒီဒုက္ခလက္ခဏာကိုဖုံးထားတာကဘယ်သူကဖုံးထားလဲဆိုလို့ရှိရင်ဣရိယာပဌာကဖုံးထားတယ်ဥပမာပေါ့ယောဂီတို့ရက်ကလေးထောင်းလိုက်တယ်ထောင်းလိုက်လို့ရှိရင်ကြာလိုက်ရင်ဘာဖြစ်လာမလဲညောင်းလိုက်ရင်ဘာလုပ်လိုက်လဲကြွပြီးတော့ဘာလုပ်လိုက်လဲပြောင်းလိုက်တယ်အဲ့အချိန်မှာညောင်းလာတာကိုကြွပြီးပြောင်းလိုက်တာဒီအဲ့ဒီညောင်းလာတဲ့အချိန်မှာစိတ်ကဘာဖြစ်လို့ပြောင်းလိုက်တာအဲ့တော့မခံနိုင်တဲ့အဲ့စိတ်ကဘာဖြစ်နေရလဲမဟုတ်ဘူးမခံနိုင်တဲ့အဲ့စိတ်ကိုဘာစိတ်လို့ခေါ်လဲဆိုရင်ဒေါသသဘောပေါက်လားမသိနော်ဒါဆိုရင်ဖြစ်ပေါ်နေတာကဒုက္ခအဲ sorry လက္ခဏာကဒုက္ခကိုဖုံးထားတာကဘယ်သူကဖုံးထားလဲဆိုတော့အိရိယပဌာကဖုံးထားတယ်အဲ့အချိန်မှာဖြစ်ပေါ်နေတာကဘာဖြစ်ပေါ်လဲဆိုတော့ဒေါသတွေဖြစ်ပေါ်နေတယ်ဒါဆိုလို့ယောဂီတို့ဘာလုပ်ကြမလဲဒီဒေါသကိုပယ်နိုင်ဖို့အတွက်ယောဂီတို့ဘာရှိမှတ်ကြမလဲဆိုလို့ရှိရင်မိမိတို့မှာရှိနေတယ်ဒီခုနကတော့ကိလေသာတွေထဲမှာဒုက္ခဆိုတော့ဒုက္ခဖြစ်ပေါ်နေတဲ့ပေါ့နော်ဒီခန္ဓာကြီးကိုအရှုခံထားပြီးရှုမှတ်ကြတဲ့အခါမှာခုဆိုလို့ရှိရင်ဘာလိုက်ကြလဲဝေဒနာလိုက်ကြတယ်ဝေဒနာလိုက်တဲ့အခါမှာဒီဒုက္ခတည်လဲနောက်ဆုံးမှာဖြစ်ပေါ်ခြင်းချုပ်ပြောက်ခြင်းတွေလည်းသဘောလေးပဲဆိုတော့ဆံရလေးကိုတိသွားတယ်ပေါ့တိသွားတဲ့အချိန်မှာလက်ဆက်ဖောက်ပြနေတဲ့ဖြစ်စဉ်ကြီးကိုအတုံးလိုက်ထိခဲလိုက်ကြည့်လို့ထင်နေတယ်ရှုမှတ်နေချိန်မှာငါလက်ငါချေလို့ငါလို့သူလို့ယောက်ျားလို့မိန်းမလို့ထင်နေတယ်အတုံးလိုက်တင်လိုက်ကြည့်ဒီကမှတဆင်ထက်ပြီးတော့ရှုမှတ်လိုက်တဲ့ခါကျတော့နာနေကျင်နေတာကြီးကငါလက်ငါချေရမှတဆင်နာနေကျင်နေတဲ့အတုံးလိုက်တင်လိုက်ကြည့်အဲ့ဒီအတုံးလိုက်တင်လိုက်ကြည့်ထက်ပြီးရှုမှတ်လိုက်တဲ့ခါမှာလက်ဆက်ဖောက်ပြနေတဲ့ဖြစ်ပေါ်နေတဲ့သဘောလေးကိုသိမြင်ပြီးတော့ဥပက္ခဏခွာပြီးရှုမှတ်လိုက်တဲ့ခါမှာနောက်ဆုံးမှာဝေဒနာလို့ခံစားမိနေတာလေသဘောလေးပဲဆိုတာကိုသိသွားတယ်ပေါ့အဲ့လိုသိသွားတဲ့ပုံကိုဒီငါသူတို့ကယောက်ျားမိန်းမဆိုတဲ့ပိညာပုဂ္ဂလငါသူတို့ကယောက်ျားမိန်းမဆိုတဲ့ပုဂ္ဂလပိညာအမိတွေပေးနေတဲ့နာမပိညာကိုပယ်သွားပြီရဲ့ဒီလိုပယ်သွားတာကိုဘာလို့ခေါ်လဲဆိုတော့သောတာပန်လို့ခေါ်လိုက်တယ်ဒါကြောင့်မလို့ပုဂ္ဂလပိညာနာမပိညာကိုပယ်တယ်ဒါဆိုပိညာပယ်တယ်ပြီးလို့ရှိရင်ဘာဖြစ်သွားလဲအရိယာအနေနဲ့သောတာပန်ဖြစ်သွားတယ်ဒါဆိုအောက်ချောင်းအကြောင်းလေးမှာကောလံငါးကောလံနဲ့ပြောမယ်ဆိုရင်လက္ခဏာကဒုက္ခပြီးလို့ရှိရင်ဖုံးထားတာကဣရိယာပဌာအဲ့ချိန်မှာဖြစ်ပေါ်နေတာကဒေါသအဲ့ဒီဒေါသကြီးဖြစ်ပေါ်နေတဲ့အတွက်ကြောင့်မပြောင်းမပြင်းမဲနဲ့ဒီဒေါသကိုမိတို့ကဥပဒဏ်ခွာပြီးတော့ပေါ့နော်ဒီဒေါသဖြစ်စိတ်ကဖြစ်တဲ့လုံမကြတဲ့စိတ်နောက်စိတ်ကလည်းဆက်တိကပ်ပြီးတော့လိုက်ပြီးတော့ရှုမှတ်လိုက်တဲ့အတွက်ကြောင့်မလို့ဒီဒုက္ခဝေဒနာဒီလေနောက်ဆုံးမှသဘောလေးပါပဲဆိုဥပဒဏ်ခွာပြီးတော့လုံးနဲ့နှုတ်ရဲ့သဘောကိုသိသွားပြီဆိုလို့ရှိရင်ဘာပြတ်သွားလဲပုဂ္ဂလပင်နာမပညာပယ်သွားတယ်ပြီးလို့ရှိရင်အောက်တရုပ်စဉ်၃ပါးကိုပယ်ပြီးပါဖြစ်သွားလဲသောတာပန်ဖြစ်သွားတယ်ပေါ့ဒီဖြစ်စဉ်ပေါ့သူဒီဖြစ်စဉ်လေးရတယ်နောက်ဆုံးဒီကုဏဒလဆက်ဖောက်ပြန်နေတဲ့ဖြစ်စဉ်ကသောတာပန်ဖြစ်ဖို့ကြင့်နေတဲ့သူတယောက်ပေါ့နော်ရုံးနဲ့ဓမ္မသင်္ခါရတို့ရဲ့အပေါ်ဒီမှာဟိုအစုဖွဲ့လို့ထင်နေရမှတစ်ဆင့်ပထမဆုံးရုံးနဲ့တို့ရဲ့ဖြစ်စဉ်သဘောတွေမြင်လာမယ်ဒီကမှတစ်ဆင့်ချုပ်သွားမယ်ချုပ်သွားတယ်ဆိုအပြီးချုပ်တာလားဆိုတော့မဟုတ်သေးဘူးသောတာပန်နဲ့ဆိုင်နဲ့သူသိနိုင်တော့တဲ့ရုံးနဲ့တို့ဖြစ်ပြက်နှုံးလေးချုပ်သွားတာအဲ့ထပ်ပြီးတော့ထက်ရှုမှတ်မှာထပ်ပြီးတော့ဖြစ်စဉ်လုံးတွေပို့ပြီးမြင်လာမယ်ဒီသဘောမျိုးပေါ့ဒါဆိုရင်ဒါဒီသဘောလေးသိသွားပြီဆိုလို့ရှိရင်နောက်ကထပ်ပြီးဘာလုပ်ကြမလဲရှုမှတ်ကြမယ်ရှုမှတ်ကြတဲ့အခါမှာဒုတိယရှုဘက်ကကြတော့အတုပါအတုပါဆိုတာဆက်စုပ်ယုံရှားစရာကောင်းလိုက်တဲ့အတုပါကြီးကိုဖုံးထားတာကဘယ်သူကဖုံးထားလဲဆိုတော့သူ့ဘာဖုံးထားလဲသူ့ဘာဖုံးထားလဲဆိုအဲ့ချိန်မှာဘာတွေဖြစ်ပေါ်လဲဆိုတော့လောဘတွေဖြစ်ပေါ်တယ်အဲ့လိုလောဘတွေဖြစ်တဲ့အတွက်ကြောင့်မလို့အတုပကိုအတုပမှန်တိအောင်မလုပ်လိုက်နဲ့တဏ္ဍလောကဩဃတလောကကိုအဖန်ဖန်ရှုလိုက်တဲ့အတွက်ဆက်စုပ်ယွန်းရှားစရာကောင်းတဲ့လူချင်းစရာတမက်စရာလုံးဝမရှိတဲ့မတင့်တယ်တာချင်းတည်လဲမတင့်တယ်ဘူးလို့နှလုံးသွင်းလာမိတဲ့ဒီနှလုံးသွင်းမှုတည်လဲနောက်ဆုံးမှသဘောလေးပါပဲလို့သိသွားတဲ့ပုံကိုအဲ့လိုသိသွားတဲ့ပုံကိုဒီဘာပယ်သွားလဲဆိုခုနကတော့တန်ထာနာပယ်သွားတယ်။ဘာသူကယောက်ျားမိန်းမကိုကြည့်လိုက်ရအောင်လုံးမတင့်တယ်ဘူးဆိုတာအကုန်လုံးသဘောတည်းကြီးပဲ။နောက်ဆုံးမှမတင့်တယ်အကုန်လုံးမတင့်တယ်ဘူးမြင်နေတယ်။မတင့်တယ်မြင်နေမှဒီစင်နောက်ဆုံးဒီတတန်တွေကလည်းချုပ်ပြောက်သွားပြီးသဘောပဲရှိတယ်ဆိုတဲ့အခါမှာတန်ထာနာပညာကိုပယ်တယ်ပြီးတော့ဘာဖြစ်သွားမလဲ။တက္ကရာကံပုံကိုဖြစ်သွားမယ်။ကဲပြီးတော့မှဖြစ်ပြီလားယောဂီတို့။စာထဲမှာဖြစ်သွားပြီနော်။စာထဲမှာဖြစ်သွားပြီဆိုတော့ဆက်ပြီးတော့ရှုမှတ်ကြတဲ့အခါမျိုးမှာထပ်ပြီးတက်မှာကအနတ္တအနတ္တနော်အနတ္တဆိုတာကကြတော့အနှစ်ကင်းပါအစိုးမြတုံညတ္တသူ့သဘောပေါ့ဒီအနတ္တလက္ခဏာကိုဖုံးထားတာကဘာကဖုံးထားလဲဆိုလို့ရှိရင်ကနဆိုတဲ့အဆိုင်ခဲကြီးကဖုံးထားတယ်တဲ့အဆိုင်ခဲကြီးကဖုံးထားတဲ့အတွက်အဲ့ချိန်မှာဖြစ်ပေါ်နေတာဘာဖြစ်ပေါ်လဲဆိုတော့မောဟတွေဖြစ်ပေါ်နေတယ် ဝါရီဖြစ်ပေါ်နေတဲ့အတွက်ကြောင့်မို့ပြန်ပြီးတော့ရှုမှတ်ကြမယ်ဆိုလို့ရှိရင်ခဏကိုပြန်ချီတာအဆိုင်ခဲတွေကိုပြန်ချီတာပေါ့ခုနကတော့ရုပ်တို့အတုပမှာရှုမှတ်ခဲ့တယ်မိတ္တမများစိန်နာများနဲ့ရှုမှတ်ခဲ့တာကိုပြောတာနော်တခြားကြလို့ရှိရင်ရုပ်တို့ကသဘောနဲ့ပြောပြတဲ့အခါမျိုးမှာကိုယ့်ကိုယ်ကိုခုနကတော့လုံနဲ့နွေးသဘောတွေမြင်ပြီးတော့မောမောရွနဲ့ဖောက်ပြန်မှုတွေမြင်ပြီးတော့ဒါကငါတို့တော့အနာဂတ်ဖြစ်ပြီဆိုတဲ့ပုံစံမျိုးတချို့လည်းယူတတ်ကြတာရှိတယ်ပေါ့ဒီလိုမျိုးကိုယ့်ကိုယ်ကိုကြိုမတွက်စေခြင်းပုံမတွက်စေခြင်းပေါ့နော်ဒါကလည်းသဘောအနေနဲ့ပြောပြတာပေါ့ခုနအတူမရှိခွက်ကိုရှင်းလိုက်တယ်ကျွန်မအကုန်လုံးနေပါလေဒီဇိုင်းစားကြီးတက်တာလောကကြီးလိုက်လဲဇိုင်းစားပျက်စီးပြူကြပြုတ်ထက်ပြန်ကျဥက္ကတာလောကလည်းဇိုင်းစားပျက်စီးပြူကြပြုတ်ထက်ပြန်ကျဆိုဒီလိုဖမ်းမယ်ရှုမှုကြောင့်မြင်လာပေပြီးမကြတော့နောက်ဆုံးမှသဘောဆိုင်မယ်ရမစင်ခုနကိုပျက်စီးပြူကြထားတဲ့ကောင်မှာအဆိုင်ခဲအတုံးခဲတွေဖြစ်နေမြင်နေသေးတယ်ရောလို့ဒါကြောင့်မလို့ခုနကအနာဂတ်ဖြစ်ဖို့အတွက်ရှုမဲ့တာဒီအဆိုင်ခဲတွေခဏတွေကသွားပြီးတော့ဖုံထားတာဖုံထားရတဲ့ဒီခဏကိုခြေမှာခြေပါများတော့ပြောမယ်ဆိုဒီဖြစ်စဉ်ပေါ့ကိုယ့်ရဲ့ရုံနဲ့ဓမ္မသင်္ခါရတို့ပေါ့ပြီးဗဟိတမြင်ရတဲ့အာယုံပေါ်တွေမှာဒလက်ဆက်ပြန်ပြီးခြေပြီးတော့ရှုမဲ့နေခြေဆိုတာပုံတော့လက်ကြီးနဲ့သွားခြေတာမျိုးမဟုတ်ဘူးနော်စိတ်ကတော့ကိုယ့်ရဲ့ရှုွက်ကိုယ့်ရဲ့ကိလေသာတွေကိုလက်ဆက်မလွတ်တန်းရှုမဲ့နေတော့ရှုမဲ့တဲ့အခါမှာအဆိုင်ခဲတွေပေါ့ခုမှပေါ့သူဒီတော့တဂရဂန်ဖြစ်တဲ့အတုဝရှုွက်ရှုပြီးတော့တဂရဂန်ဖြစ်တဲ့အချိန်မှာကာမရာဂနဲ့ပြာပါရာကခေါင်းမဲခေါင်းမသေးတာကမ္မသိတဲ့အတွက်ကြောင့်မလို့အလိုမကျတဲ့စိတ်ကလေးရှိနေတယ်ဒီအဆိုင်ခဲတွေခြေတာမျိုးပေါ့အလိုမကျတဲ့စိတ်ဖြစ်နေတာကိုထပ်ပြီးတော့နောက်စိတ်နဲ့လိုက်တိတတိကဲပြီးတော့ပြန်ပြီးတော့ဆက်ပြီးရှုမှတ်တာမျိုးပေါ့အဲ့တော့ဒီကနာဆိုတဲ့အဆိုင်ခဲဖြစ်ပေါ်နေတဲ့အတွက်အဲ့ဒီတော့အဲ့ဒီအချိန်မှာဖြစ်ပေါ်နေတာကကြတော့ sorry နော်ဗဒံကံဖြစ်ပြီးတော့ဒီအနာကံဖြစ်ဖို့အတွက်ကြတော့အဲ့မှာကနဆိုတဲ့အဆိုင်ခဲတွေဖြစ်ပေါ်နေတဲ့အတွက်ကြောင့်မလို့လောဘစိတ်တော့တိတ်မရှိတော့ဒါပေမဲ့ဘာဖြစ်လဲဆိုတော့မောဟဖြစ်တယ်လောဘစိတ်ကနေသွားတယ်ခုနကတော့ဝိညာဉ်ရှုမှတ်တဲ့တော့ဒေါသရဲ့သူများလောက်အကြမ်းကြီးမရှိတော့ဘူးမောလောဘဒေါသလောဘဒေါသကသူများလောက်အကြမ်းကြီးမရှိတော့တဲ့အတွက်ကြောင့်မောဟတွေးမိတွေးဝင်မိလေးပေါ့တွေးဝင်လေးပေါ့လောဘဒေါသလင်းပန်းနေတော့ဟုတ်တယ်လို့လူလေးပေါ့ကိုယ့်ကိုဖြစ်နေတတ်တာမျိုးရှိတယ်ပေါ့အဲ့တော့အဲ့ဒီဟာကိုမှထပ်ပြီးတော့အနုစိတ်ပြီးဖန်ပန်းရှုပြီးတော့ကနချေတယ်လို့ခေါ်တာပေါ့အဲ့လိုကနချေလိုက်တဲ့အခါမှာစံဒရက်ဆက်ရှုမှတ်ပြီးတော့ပေါ့နော်ရုံနဲ့နေတဲ့ဘောကိုမြင်လာတဲ့အခါမျိုးမှာကြိလိုက်တဲ့အာယုံတိုင်းမှာအကုန်အမှုံနေကြီးပဲမြင်နေတော့လားခုနကတော့ဒီခုနဓမ္မယုံဒီတိုင်းကြီးလားတိုင်းကြီးမှာအမှုံနေနဲ့ဖွဲ့ကြည့်တာရုပ်ကြီးချင်းလည်းရုပ်တင်နဲ့ဖွဲ့ကြည့်တာသူတို့ငါလို့ခုနမြင်နေတဲ့ရုံနဲ့ရုံနဲ့မှာလူယောက်ျားမိန်းမမြင်နေရကမှတစင်ခုနတော့ပြင်ရပယ်တယ်နောက်ကအတုပလို့မြင်နေအခုကျတော့အမှုံနေကြီးပဲမြင်လာဒီလိုအမြင်နေပြောင်းလာတာတကယ်တည်းကိုယ့်ရဲ့ရှုခံကတော့ရုံနဲ့ပဲအဲ့ရုံနဲ့တို့ပေါ်မှာတင်လိုက်တဲ့အာယုံကိုယ့်ရဲ့နှလုံးသွင်းမှုတွေပြောင်းလာတာကြိလိုက်နေကြိလိုက်နေဘယ်ရာမှာဒီအကသနဲ့ကြိလိုက်လို့ရှင်လည်းအမှုံနေလူတွေကြိလိုက်နေအမှုံနေပစ္စည်းဝတ္ထုရောင်ထွက်ကြည့်လိုက်ရင်အမှုံနေအဲ့လိုအမှုံနေပဲဖြစ်နေတော့လားအဲ့လိုအမှုံနေပဲဖြစ်ဖြစ်ပြောတဲ့အတွက်ကြောင့်အဲ့ဒီပေါ်မှာကိုကနေပြီးတော့ခုနကဆက်လက်ပြီးရှုမှတ်တယ်ပေါ့ဒီသဘောလေးမြင်လာပြီးဆက်လက်ရှုမှတ်ရကမှတစဉ်နောက်ဆုံးမှသဘောဆိုင်တာအမှုံဆိုတာကလည်းသဘောလေးပဲဆိုပြီးတော့ဖြစ်သွားပြီပေါ့အဲ့မှာအမှုံလေးမျိုးထိအစင်းစင်းကွာသွားတယ်ပေါ့ယတ္ထရေနိမြူယတ္ထရေနုမြူတစ္ဆာယီမြူအနုမြူနဲ့ပရမနုမြူဆိုပြီးအမှုံလေးမျိုးရှိတယ်ပေါ့ယတ္ထရေနုမြူဆိုကိုယ်ခန္ဓာဖြစ်စိတ်ဖြစ်စဉ်ကိုကြည့်လိုက်တဲ့အချိန်မှာဟိုကားတွေနောက်ကဖုံရှိတဲ့နေရာမှာဆိုတော့ကားနောက်ကဖုံလုံးနေပေါ့နောက်ကကားအိတ်စောမှာရှိလာတဲ့အမွှေးပုံစံမျိုးကိုယ့်ရဲ့ခန္ဓာဖြစ်စဉ်ကိုကြည့်လိုက်တဲ့အခါမှာခုနကတော့ထပ်ပြီးတော့ဟိုပထမအဆင့်ဒုတိယအဆင့်ဆက်ပြီးရှုမှတ်ရကမထင်ထပ်ပြီးတော့အခုတတိယအဆင့်ရှုမှတ်တဲ့အခါမျိုးမှာရုံနဲ့စိတ်နေလာပြီးတော့ရုံနဲ့ဖြစ်ဖြစ်နှုံးနေကမှာထပ်ပြီးညက်သွားတဲ့အခါအလုံးတွေလို့ဖုံလုံးတွေလို့ဖြစ်သွားတယ်အဲ့ဒီတော့ထပ်ခွဲပြီးရှုလိုက်တဲ့အခါမျိုးမှာကျတော့ထပ်ညက်လာပြီးတော့ရက်ထည်နှူးမျိုးကမှတစ်ဆင့်တစ္ဆာရည်မျိုးဆိုပြီးတော့ရုပ်တို့ဒီအလင်းမှာနေရောင်နေအင်းမှာထိုးထားတယ်လို့ရှင်မြင်နေတဲ့အမှုံမျိုးရုပ်တို့တော့မမြင်ရအောင်လားနေရောင်နေထိုးထားရင်အဲ့ဒီအမှုံမဟုတ်ဘူးနော်ဒါအဲ့ဒီမှုံထင်နေပါဆိုအဲ့ဒီအမှုံကဲသူမိမိတို့ညင်တဲ့ခန္ဓာကိုရှုမှတ်လိုက်တဲ့အချိန်မှာဒီသဘောမျိုးပြီးလို့ရှင်မြင်နေတဲ့အာယုံမှာဒီသဘောမျိုးမြင်နေတာမျိုးကိုအနည်းဆက်ဆုံးနမူနာပေးပြီးရှင်းပြထားတာပေါ့ဒါကရက်ထည်ကြီးမျိုးပြီးတစ္ဆာရည်မျိုးပြီးတော့အနုမျိုးအနုမျိုးဆိုတာကကြာမိုက်ခရိုစကုပ်နဲ့မှကြည့်လို့ရတဲ့အမှုံမျိုးကိုယ့်ရဲ့ခန္ဓာကိုထပ်ပြီးတမာတိအကောင်မီတော့ထပ်ပြီးရုံးနေတဲ့သဘောကိုထပ်ပြီးရှုမှတ်ရင်လည်းအနုစိတ်လာတာအနုစိတ်ပြီးမြင်လာရမှတစ်စိတ်နောက်ဆုံးမှလုံးဝခွဲလို့မရတော့တဲ့ပရမနုမျိုးဆိုတဲ့အမှုံလေးသဘောအမှုံသဘောများလောက်တော့အမှုံလေးပဲအမှုံတော့ရှိသေးတယ်ဒါပေမဲ့သဘောများလောက်အမှုံလေးပဲရှိရတယ်အဲ့ဒီအမှုံလေးဖြစ်နေတဲ့ဖြစ်စဉ်တွေမှာထပ်ပြီးတော့ရှုမှတ်ရင်းနဲ့မှသဘောဆိုင်ပြီးတော့အမှုံဆိုတာနဲ့သဘောလေးပါပဲဆိုပြီးသဘောဆိုင်သွားတဲ့ပုံကိုဒီခုနမောဟဆိုတာကြီးကိုပယ်ပြီးတော့အနာဂံဆိုတဲ့ပုံကိုဖြစ်သွားတဲ့အတွက်ကြောင့်အဲ့ဒီအမှုံပေါ်မှာဖြစ်ဆိုတဲ့အတွက်ကြောင့်အမှုံပဲအမှုံဆိုတာလည်းသဘောလေးပဲတည်တော့ကြောင့်သူ့မှာကာမရာကလိုချင်တက်မတဲ့စိတ်ကလည်းမရှိတော့ဘူးခုနကတော့ပါးနေရကမှတစဉ်ရှုခွက်တဲ့ဝိညာဉ်တော့ပါးနေတယ်ဒါပေမဲ့တကယ်ကိုယ်စိတ်ကိုကိုပြန်ဆင်ရှိပြီးတယ်အခုကျတော့လုံးဝကိုပယ်သွားတယ်ပြီးလို့ရှိရင်တော့ကဒါပါကအလိုမကျတဲ့စိတ်ကလည်းမရှိတော့အဲ့ဒီအချိန်ကတော့ဝေဒနာပေါ်မှာဥပ္ပခာတကယ်ပြုတ်နိုင်တာအဲ့ဒီအချိန်မှာပြုတ်နိုင်တာကျန်တဲ့အချိန်မှာပြုတ်နိုင်နေတယ်ဆိုတာက ခုနသင်္ခါရုပ္ပခာမြင်သင်္ခါရတရားတို့ပေါ်မှာဥပေက္ခာပြုထားတဲ့သဘောမျိုးတကယ်လုံးဝပယ်တာကကြတော့အနာကံဖြစ်ပြီးတော့မှသာလျှင်ကာမရာဂနဲ့ဗျာပါဒတိလုံးဝပယ်ပါတယ်ရောက်တော့ခုထိုင်နိုင်နေမယ်ပေါ့ထိုင်နေတဲ့အချိန်မှာမပယ်ဘူးလားဆိုတော့ပယ်တယ်ဥပမာတနာရီထိုင်နေတဲ့လူက45မိနစ်တနာရီပဲထိုင်နိုင်တဲ့လူကဥပမာပေါ့ဟိုဘာကြီးဆိုပပဆိုပြောတယ်မိနစ်20လောက်ပဲထိုင်နိုင်တယ်ဆိုတော့အဲ့အချိန်မှာ15မိနစ်လောက်တော့ကိုအလူလဲခံရပြီဒါဆက်ဆချင်းပေါ့ဒီလိုမျိုးမှတစ်ဆင့်ထိုင်လာတော့အခုဆို2နာရီဆိုအေးဆေးပဲဒါဆို2နာရီထက်ကျော်သွားရင်ကမတော်ကပြပါတယ်ထက်မဖြစ်ဘူးလားဖြစ်တာပေါ့ဟိုကတာယာတဲ့စိတ်ဒါမှမဟုတ်လို့ရှိရင်လူမကြတဲ့စိတ်ဟော2နာရီထိုင်နေတဲ့လူကလည်း3နာရီထိုင်နေတဲ့အချိန်ကျရင်3နာရီထိုင်နေမှပြီ3နာရီကျော်ရင်ဖြစ်မအောင်ပါပဲ။ဟောထက်တက်ပြီးဆိုမိထိုင်တဲ့အတိုင်းတာတစ်ခုရောက်လို့ကြော်သွားရင်တော့သူ့မှာရှိနေတဲ့အမှုပြကနေပြီးတော့တိုက်ဆိုင်တဲ့အခါပေါ်ပြလာတဲ့အခါကျမပယ်မှမပယ်နိုင်လေတာကိုရှိအောင်ပါပဲ။ဒီရှိမိတဲ့လုံးဝပယ်သွားတာကတော့ဘယ်သူမှပယ်တာလဲဆိုတော့အနာဂံကြီးဖြစ်ပြီးတော့မှကာမရာဂနဲ့ပြပါတာလုံးဝပယ်ပါတယ်။ဒါကငယ်ပြီးတော့မှနောက်ပြီးဆက်ရှုမယ်ဆိုရင်ဘာဆက်ရှုမလဲဆိုတော့အဲဒီကာမရာဂနဲ့ပြပါတာပယ်တဲ့အတွက်ကြောင့်မလို့ကနဆိုပိညက်လည်းပယ်သွားပြီ။ပယ်တာကကနပိညက်အဲ့ချိန်မှာဖြစ်သွားတာကအနာဂံဆိုတဲ့ပုံကိုကြီးဖြစ်ပြီးဖြစ်သွားပြီလားယောဂီတို့။စာထဲမှာဖြစ်သွားပြီနော်။ဖြစ်ပြီးတော့ထပ်ပြီးရှုမှတ်ကြမယ်။ရှုမှတ်တဲ့အခါကျတော့အနေဆာဆိုတဲ့လက္ခဏာကိုရှုမှတ်ကြမယ်နော်။အနေဆာဆိုတာဘာလဲယောဂီတို့။မမြဲခြင်းเนาะမမြဲခြင်းသဘောရှိခြင်းမမြဲလို့လဲသဘောရတာပေါ့ရှိတော့ရှိတယ်မြဲလားဆိုတော့မမြဲရုပ်လိုခန္ဓာကြီးမှာလုံးနဲ့ဓမ္မသင်္ခါရတွေမရှိဘူးလားရှိတယ်မြဲလားမမြဲဘူးရှိတော့ရှိတယ်မမြဲဘူးပေါ့အဲဒီတော့ရှိတော့ရှိတယ်မမြဲတာကိုရှိနေတယ်လို့ထင်တာဒါကိုဖုံးထားတာကတန်တတိရောတန်တတိရဲ့အဓိပ္ပာယ်ကတစ္ဆတ်တယ်လို့အဓိပ္ပာယ်ရတယ်တန်တတိကဖုံးထားတယ်တဲ့ဖုံးထားတဲ့အတွက်အဲ့ဒီအချိန်မှာဖြစ်ပေါ်နေတာကမာနတွေဖြစ်ပေါ်နေတယ်တဲ့ဟဲ့ဘာလို့လဲအခုကအနာဂတ်ကြီးတယ်အနာဂတ်ကြီးဘာတွေဖြစ်နေလဲမာနဒီလိုမာနလားမဟုတ်ဘူးเนาะအဲအဲ့ခါမှာတမျိုးထင်ပါမှာဒီလိုမာနမဟုတ်ဘူးအဲ့ဒီအနာဂံကြီးမှာဖြစ်နေတဲ့မာနကကြတော့မာနရဲ့အဓိပ္ပာယ်ကမရှိတာကိုရှိတယ်ထင်နေတာမမှန်တာကိုမှန်တယ်ထင်နေတာအဲဒီသဘောကိုမာနလို့ခေါ်လိုက်တာကိုနောက်ဆိုရင်မရှိတာကိုဘလို့ရှိတယ်ထင်နေလဲဆိုတော့ရုပ်တို့ဓာကြီးကိုဒီရုပ်ရဲ့လက်ကြီးကိုမိတုတ်ကြီးလို့သဘောထားလိုက်ပါတော့ဒါဆိုမိတုတ်ကြီးမိတုတ်ကြီးဒလက်ဆက်ဝှေ့ပါများလာလို့ရှိရင်ဘလို့ထင်မလဲဝိညာဉ်ကြီးမိခွင်းကြီးလို့ထင်မယ်တကယ်တည်းရှိတာကဒလက်ဆက်ရန်နေတဲ့အတွက်ကြောင့်မိခွင်းကြီးလို့ထင်တယ်အဝိုင်းမို့မိခွင်းကြီးပေါ့နော်တဘောကမိခွင်းကြီးလို့ထင်တယ်ဒီသဘောမျိုးပေါ့ရုပ်ရွယ်ခန္ဓာမှာဖြစ်နေတယ်ဖြစ်စဉ်ခုနအမှုံနေပေါ့အမှုံနေကဒလက်ဆက် run နေတဲ့အတွက်ကြောင့်မို့ဒီအမှုံနေကိုရုပ်တို့ဒီရှုမှတ်တဲ့အခါမျိုးမှာကြတော့ဒီအမှုံနေဒလက်ဆက်ဖြစ်နေတယ်မရှိတာကိုရှိတယ်ထင်နေတယ်ပေါ့ရှိနေတယ်ဒီအမှုံနေနဲ့ဒလက်ဆက်ဖောက်ပြက်နေတယ်လို့ထင်နေတဲ့အထင်အားမှတစ်ဆင့်ဒါကိုဒီအမှုံနေကိုထပ်ပြီးရှုမှတ်တဲ့အခါကြတော့ခုနကတန်တတိတစ်ဆက်သေးလို့ထင်နေတာဒီအမှုံနေနဲ့ဖွဲ့စည်းထားတဲ့ဒီဖြစ်စဉ်ကြီးကိုမှချားတဲ့ကနေထိုးထိုးပြီးရှူရတော့တာအဲ့ချိန်ကျတော့မြင်မြင်ကမတ္တကြားကြားကမတ္တဆားဆားကမတ္တမတ္တဆိုတဲ့အဓိပ္ပာယ်မတ္တမဟုတ်ဘူးနော်ယောဂီတွေဗာလေမတ္တမနဲ့တဝန်းနှလုံးစင်ပေါ့မတ္တဆိုတဲ့ဟာပါဠိလိုဗမာလိုကပြောပြလို့မရလောက်အောင်ကိုအလွန်လှည့်မြင်လွန်းသောကာလလေးအနာဂတ်ကြီးဖြစ်သွားပြီဆိုရဟဏဖြစ်ဖို့အတွက်ကြောင့်စိတ်ကအရင်မြင်ရတော့တယ်အဲ့ချိန်မှာအဲ့ချိန်မှာစိတ်ကအမြဲတမ်းထိုးထိုးပြီးတော့မတ္တမတ္တဖြစ်မြင်ကမတ္တဆားဆားကမတ္တရှုမှတ်တဲ့အတွက်ကြောင့်မလို့အဲ့ဒီချိန်မျိုးမှာတခါဖြစ်နေတဲ့တန်တတိဖြစ်စဉ်ကြီးကနေပြီးတော့ deep run နေတဲ့ဖြစ်စဉ်ကြီးမှာလည်းမတ္တဆိုတဲ့ပြောပြလို့မရတော့အလွန်လှည့်မြင်သောကာလလေးတည်လဲသဘောပြည့်စုံမြလေးပဲဆိုတဲ့သဘောကိုသိသွားမယ်အဲ့ဒါကြောင့်မလို့တင်းကိုဆရာတော်ဘုရားကြီးရုပ်လိုကြားဖို့မှာဘောတရားစစ်တဲ့အခါကျတော့လေတိမ်ကြီးဆရာတော်ဘုရားကြီးကိုစစ်တဲ့အခါမှာတိမ်ကြီးဆရာတော်ဘုရားကြီးကိုစစ်တဲ့ပုဂ္ဂိုလ်ကပြောစီချင်တာကတမျိုးတိမ်ကြီးဆရာတော်ဘုရားကြီးကတည်နေတယ်တည်နေတယ်မြင်မြင်ကမတ္တပဲမတ္တတိုင်းတည်နေတယ်လေအဲဒီသဘောမျိုးပေါ့ဒီသဘောမျိုးရှုလို့ဒီသဘောမျိုးမတ္တမြင်မြင်ကမတ္တပဲမြင်နေတော့တယ်ဒီတိုင်းဒီတိုင်းပဲမြင်တော့ထပ်ပြီးတော့လေဒီပုံမှာကိုယ်ကစိတ်ကဘာစိတ်မှမမှမဖြစ်တော့တာဟိုဒီပုံမှာမြင်မြင်နဲ့မြင်နေတဲ့အတိုင်းပုံမှာဘာစိတ်မှမဖြစ်တော့တဲ့အတွက်ဆရာတော်ရမတ္တလို့ပြောလိုက်တာဒီသဘောလေးကိုသိသွားပြီဆိုတော့ဘာပုံကိုဖြစ်သွားပြီလဲဇန္နာကြီးဖြစ်သွားပြီခုနတန်တတိဆိုတော့တရဆက်ဖြစ်နေတယ်ဆိုရယ်ကိုယ့်ရဲ့ခန္ဓာဖြစ်စဉ်ကြီးကိုလေပယ်သွားပြီးတော့မြင်မြင်ကမတ္တစိတ်ဖြစ်သွားတဲ့ယန္နာကြီးဖြစ်သွားပြီပေါ့နော်ကဲဒါဆိုလို့ရှိရင်ဒါကတော့သဘောကိုပြောပြတာပါယောက်တို့ခုနတော့ကဖျားရှင်ရည်မှန်းချက်ဒီယန္နာကြီးဖြစ်ဖို့လို့တင်ညာပေးထားတဲ့ဒီပညာပေါ့နော်ပညာတစ်ခုကိုဆွေးနွေးထားတာဖြစ်တဲ့အတွက်ကြောင့်မိမိတို့သွားမယ့်လမ်းကြီးဒီသဘောရှိတယ်ဆိုတာအကြံဉာဏ်ဒါပေမဲ့ဒီလမ်းကြီးကသွားရင်မရောက်ဘူးလို့တချို့မရှိနိုင်ဘူးလားတို့ကတော့ကွယ်အတုဝမရှိဘူးတန်တဲ့လမ်းကမရှိမယ်ဆိုရင်တော့မဖြစ်နိုင်ဘူးလားဖျားရှင်ဟောထားတာအများကြီးပဲလीဟောထားတဲ့တရားတွေအများကြီးဒါကရေကွေးရအကြံအနေနဲ့ဒီသဘောမျိုးပြောလိုက်တာသောတာပန်ဆိုရင်ဘာရှုသက္ကရာကဆိုဘာနာအနာကဆိုဘာရှုယဟနာဆိုဘာရှုအဲဒီလိုမျိုးသဘောမျိုးပြောထားတာပေါ့ပြောထားတဲ့အနေထားမျိုးမှာယောဂီတို့ဘက်ကတခုတော့ရှိတယ်ယောဂီကဘာသဘောကြလဲဆိုလို့ရှိရင်ယောဂီတို့ဟိုလေဆရာတော်ဘာရှိတယ်ဓာနေဒီထဲမှာရေးတာလေတော်ရဆောက်တည်တဲ့ဆရာတော်တပါးရှိတယ်လေမဟာဗောဓိမြိုင်ဆရာတော်ရေးထားတဲ့တရားလေးကိုသဘောကျလို့ပါတကွေးမှာတက်မျိုးနဲ့ပေါ့နော်တကွေးရောက်လို့ရှိရင်တမျိုးနဲ့လွှမ်းရတယ်ဆိုတဲ့သဘောလေးကဒီသဘောလေးနဲ့သွားမတူဘူးလား တူတယ်နော်လမ်းတစ်ဖောက်နဲ့မတော့အခုဆရာတော်ကြီးတို့လည်းရှုခဲ့တဲ့အတိုင်းပဲရှုခဲ့တဲ့အတိုင်းနေမှာမှာဝေဒနာရှုတယ်ပြီးလို့ရှိရင်တကွေးရောက်ရင်တတက်နဲ့လောတကွေးရောက်ရင်တတက်နဲ့လောတယ်လို့မျိုးတစ်ဆင့်တစ်ဆင့်မှာဒီတိုင်းမသွားပဲနဲ့ကိုဒီခုနဆရာတော်တွေကညွှန်ကြားထားတဲ့အဆင့်တိုင်းသွားမယ်ဆိုခရီးပုံမမြန်ဘူးလားရှင်းရသွားထားတဲ့ပုံကူတွေကရှိပြီဒီလိုသွားရင်ဒီလိုရောက်တယ်ဟေးဆိုလို့ရှိရင်ရောက်တယ်လို့ပြောသားတဲ့အတိုင်းပြီးတော့ကိုကလှော်သွားမယ်ဆိုလို့ရှိရင်တက်လေးပြောင်းပြီးလှော်သွားရုံပဲတက်လေးပြောင်းပြီးလှော်သွားမယ်ဆိုပို့ခရီးမြန်တာပေါ့နော်ခရီးရောက်တာပေါ့ခုဆရာတန်းကဆရာတော်ဖျားကြီးတို့ကလည်းဖျားရှင်ဟောထားခဲ့တဲ့နေရာတွေမှာဒီလိုရှိရင်အတုပါတော့ခရီးတူတယ်ဟေးတက်ထက်မြန်တယ်ဟေးဒီလိုဟောထားတယ်အဲဒီလိုဟောထားတဲ့အတွက်သွားရင်တကယ်ခရီးသွားရင်တကယ်ရောက်ကြတာပေါ့ဒီသဘောမျိုးပါဒါကြောင့်ဒီလိုဆွေးနွေးပြခြင်းဖြစ်ပါတယ်နော်တော်ကြာကြာလို့ရှိရင်တချို့တွေကလည်းမိမိတို့တည်ထားအမြင်ထားယူထားတဲ့အယူလေးတွေနဲ့ဟိုပေါ့နော်ဟိုဘယ်လိုခေါ်မလဲဝီစီကိစ္စဖြစ်တာမျိုးဒါမှမဟုတ်အမျိုးမျိုးဝေဖန်သုံးသက်တာမျိုးစိတ်ထဲမှာလည်းဖြစ်နိုင်ကြတယ်ပေါ့ဘာကြောင့်လဲဆိုဆရာဟိုတင်ထားတာ။အိုးတင်ထားတာအမျိုးမျိုးဖြစ်လာနိုင်တာဖြစ်တဲ့အတွက်ဒါတော့ကြိုပြောထားတာပေါ့နော်။ဒါသည်သဘောပြောတာပါ။တကယ်တကယ်တော့ကဲလမ်းကတော့ဖျားရှင်ကတော့ညွှန်တာပဲ။တကယ်ရောက်ကမှကသွားမှကကိုကိုတိုင်းသွားပြီးတော့ခရီးရောက်အောင်ကြိုးစားကြမယ်ပေါ့။ဆက်ပြီးဆွေးနွေးမဲ့သူတွေကြောက်မှမစင်းလာတဲ့ယောဂီကဆွေးနွေးဆွေးနွေးနေ။ကဲဒါဆိုလို့ရှိရင်အခုယောဂီဆွေးနွေးတဲ့ခေါင်းစဉ်လေးကမှဩကဲနောက်ဆုံးအချက်ကလေးပြန်ပြောမယ်ပေါ့။ဒါဆိုလို့ရှိရင်မိမိတို့ဒီအရိယအစင်းစင်သောတာပန်ကနေယဟနာကြီးဖြစ်ပြီးဖြစ်သွားတဲ့အချိန်မျိုးမှာယောဂီကိုယ်စိတ်ကိုယ်စင်ဆိုတဲ့စိတ်ကလေးရှိတယ်မလားဒါကတော့ပိညာတည်တက်ထတာအစင်းအစင်းရိရိယာတွေကတော့ဒီလိုလိုပိညာတက်ထားတယ်ဒီအချိန်မှာတကယ်တကယ်စိတ်ကမိမိကဘယ်ဘုသူဆင်ရမှာလဲဆိုကိုယ်စိတ်ကိုဆင်ရမယ်ငါခုတရားအထုတ်နေပြီငါစိတ်တွေဘလို့ပြောင်းလဲသွားလဲဒါကိုစိတ်ကြမယ်ဆိုလို့ရှိရင်အရိယာဖြစ်စစ်ချက်ခုနှစ်ချက်ရှိတယ်ပေါ့အဲ့ဒီခုနှစ်ချက်ကိုဖြင်းငိမ့်ထွက်ချက်ပြစ်တိုးလှိုက်ဆိုပြီးခုနှစ်ချက်မှတ်ပေါ့ခုနှစ်ချက်မှတ်မယ်နော်ဖြင်းငိမ့်ထွက်ချက်ပြေတိုးလိုက်ပြင်းငိမ့်လို့ဆရာတော်မှတ်မိလို့လွယ်အောင်မှတ်ခိုင်းတာကတော့ပြင်းငိမ့်ရဲ့ထွက်ချက်ကြောင့်တဲ့တရားသူကြီးကအပြစ်တွေတိုးလိုက်တယ်ပြင်းငိမ့်ရောဘာဖြစ်သွားပြီလဲတေသွားပြီတေသွားတော့ပြင်းငိမ့်ကလည်းတရားရောက်ကိုဝင်ပူးပြီးသူပြောမှာပေါ့ကျွန်တော်မတရားဘသူကတော့တတ်တာပါဆိုပြီးသူပြောမှာပေါ့နော်ဘသူကတော့ကျွန်တော်ယထာဝကတွန်းချတာပေါ့အဲအဲ့လိုမျိုးပြောရင်ပြောမှာပေါ့အဲ့တော့တရားသူကြီးကိုပြောလိုက်တဲ့အတွက်ကြောင့်ပြင်းငိမ့်ရဲ့ထွက်ချက်ကြောင့်အပြစ်တွေတိုးလိုက်တယ်ပေါ့နော်။ပြင်းငိမ့်ထွက်ချက်အပြစ်တိုးလိုက်ပေါ့။ဒါကိုရုပ်တွေဒီခုနှစ်ချက်ကိုပြန်ပြောပြင်းငိမ့်ကိုဖြစ်ငိမ့်ကိုမှတ်လိုက်တာပေါ့နော်။ဖြစ်ငိမ့်ထွက်ချက်ပြစ်တိုးလိုက်ဆိုပြီးခုနှစ်ချက်ပေါ့။ဖြစ်ဆိုတာကဖြစ်ကြောတိုးသွားပါလေတဲ့။တချို့ရှိတယ်မလား။စကားတစ်ခုပြောပြီးဆိုရေးနေတာသိရမလား။မပြီးတော့ဘူး။အဲဒါကိုရုပ်လူတွေကခေါ်တယ်နိဘလူးခေါ်တာလေ။စာကြောရှိရင်နောက်ဘောဘာခေါ်သေးလဲ။ဂျပန်မူဗီဟုတ်တယ်လားဂျပန်မူဗီလို့ခေါ်တာလေဂျစ်လုတ်ကိုဟုတ်လားဂျပန်ကြီးတော့ကြာလို့ရှိရင်အဲ့တော့လူရှင်းပုလုတ်ကိုရစ်နေတယ်ပေါ့နော်မပြီးတော့ဘူးပေါ့အဲအဲ့လိုမျိုးအရိယာမှာမဖြစ်တော့ဘူးဆိုလိုချင်တာကအရိယာမှာမဖြစ်တော့ဘူးဆိုတော့တချို့ဒေါသကြီးတယ်ပေါ့တချို့ကဒေါသနည်းနည်းလေးပဲရှိတယ်အရိယာမဟုတ်ဘူးဒိယအရိယာမဟုတ်တဲ့သူကဒေါသသူဖြစ်ကြောတူသွားတဲ့အခါမှာငကောကဒေါသကကြိတ်လိုက်လို့ရှိရင်တိတ်မရှိဘူး။တိတ်မရှိဘူးမှာပေါ့။ तू မှ तू များနဲ့နှိုင်းလိုက် तू မှ50လောက်ပဲရှိမှာပေါ့။ तू မှ50လောက်ရှိတဲ့ဒေါသက तू ကအရိယာဖြစ်သွားပြီဆိုတဲ့အချိန်မှာအစိတ်လောက်ပယ်သွားမယ်။အစိတ်လောက်ပယ်သွားမယ်ဆိုလို့ရှိရင်ကိုကအရန်ဒေါသကြီးတဲ့လူတယောက်ပယ်သွားတဲ့50လောက်နဲ့ तू နဲ့တွားပြီးတော့ဆိုရှင်နေနော်။ตัวมันเนี่ยกว่ามันနိုင်ငါกว่านี่နိုင်တာဗောไอ้เฉยมาตัวก็တော့ดอดะကြီးတာပဲဆိုတော့အရိယာမဟုတ်ဘူးလို့တွားပြောလို့ရမလားမရနိုင်တော့ကိုယ့်ရဲ့ဒီဂရီနဲ့ပဲကိုတွက်ရမှာနိဒါကမလို့ကိုစိတ်ကိုစေလို့လည်းပြောတာပေါ့ဒါဆိုလို့ရှိရင်မိအရိယာဖြစ်ပြီဆိုလို့ရှိရင်မိအရင်တုန်းကဖြစ်ကြောရှည်တာထက်ထက်တူသွားပြီလားသောတာပန်ဖြစ်ရင်သောတာပန်ထက်တဂရကံပို့ဖြစ်ကြောတူမယ်တဂရကံအနာခံဖြစ်ကြောတူရမယ်ရဟန္တာကြီးဆိုရင်နော်မတဖြစ်သွားပြီပေါ့နော်အဲဒီသဘောမျိုးပေါ့ဖြစ်ကြောတူသွားမယ်ပြီးရင်ဖြစ်ငိမ့်ဆိုတော့ငိမ့်လို့စိတ်အမြဲတမ်းရှိမယ်တဲ့ငိမ့်လို့စိတ်အမြဲတမ်းရှိမယ်ဖြစ်ငိမ့်ပြီးလို့ရှိရင်ထွက်ဆိုတာကထွက်ရိတ်ကင်းသွားပြီတဲ့မိမိဒီဖျားတရားတန်ကရေနာသုံးပါးရဲ့အရေးအောက်ကနေထွက်ရိတ်ကင်းသွားပြီပေါ့ဘာကြောင့်လဲဆိုမိမိတန်ညာလို့ခုလမ်းကြောင်းကြီးမှာမရောက်သွားပြီကိုရောက်သွားဒီနည်းကလွဲပြီးတော့ငါကျန်တဲ့ဘာသာတွေကမရှိနိုင်တော့ဘူးဆရာဦးဆိုင်နေလို့ဆိုရောက်ခုမှာပေါ့နော်ဒီလမ်းကြောင်းကိုရောက်လာတဲ့အခါမှာထွက်ရိတ်ကကင်းသွားပြီပေါ့နော်ဖြစ်ငိမ့်ထွက်ချက်ဆိုတာကချက်ချင်းကူပါလေတဲ့မိမိမှာအပြစ်ဖြစ်လာလို့ရှိရင်လည်းချက်ချင်းကူတယ်ချက်ချင်းတောင်းမှန်တယ်ပေါ့ချက်ချင်းတောင်းမှန်တယ်ချက်ချင်းကူတယ်ပြင်ငိမ့်ထွက်မျိုးသိမ့်မထားဘူးပေါ့ချွေကြရရှိရတယ်ကိုလို့ပြင်မဟုတ်တယ်လို့လေအဲဒီလိုမဟုတ်တော့ပေါ့ဟဲ့ငါတော့မှားသွားပြီငါဘာလို့ရင်ကောင်းမလဲငါမှားသွားပြီဆိုကိုပြောမိပြီပေါ့မထိန်နိုင်လို့ပြောမိပြောမိတဲ့တည်းမှာမှားပြီးတော့အဲ့ဒီဟာလေးကိုဒါဆိုတော့ငါတောင်းမှန်လိုက်မယ်ဒီလိုမျိုးချက်ချင်းပြန်ကူပါလေတဲ့ခင်းငိမ့်ထွက်ချက်ပြစ်ဆိုတာကအပြစ်ဖြစ်မှာဆိုတဲ့ပေါ့မိမိကြောင့်လည်းသူတစ်ပါးပြစ်ဖြစ်မှာဆိုတဲ့သူတစ်ပါးကြောင့်လည်းမိမိအပြစ်ဖြစ်မှာဆိုတဲ့ပေါ့နော်ပြစ်ဆိုတာကပြစ်တိုးဆိုတာကကြတော့တိုးပြီးစိုက်တယ်တဲ့တိုးပြီးစိုက်တယ်ဆိုတော့အခုဆိုလို့ရှိရင်ယောဂီတို့ပဲကြည့်နေအရိယာဖြစ်ပြီလားမဖြစ်သေးဘူးဒါပေမဲ့ဆရာသမားကောင်းနဲ့တွေ့တဲ့အခါကြတော့တဏှာရနေ2နာရီ2နာရီနေ3နာရီ3နာရီနေလိုက်စူးစမ်းခြင်းတွေတတ်တာတွေမတက်လာဘူးတက်လာပြီ။အဲဒီလိုမျိုးတကယ်တည်းအရိယာဖြစ်ပြီဆိုရင်နော်ပို့ပြီးတော့တိုးဆိုင်ပြီပေါ့။ခန္ဓာအာယနာဓာတ်တစ္ဆာပြိစ္ဆာသမုပ္ပါဒ်ရဲ့အပေါ်မှာတိုးတိုးပြီးဆိုင်ပြီးတော့ပဲအာထုံနေတော့တယ်တဲ့အရှုခံမှန်နေတဲ့အတွက် တို့ပြီးတော့မှလှိုက်လှိုက်ဆိုတာကလှိုက်လှိုက်ဖို့ကြီးညိုတယ်တဲ့ဒီခန္ဓာအာယနာဓာတ်သစ္စာပြိဿသမုပ္ပါတရားတွေကြားနေရလို့ရှိရင်စိတ်ထဲမှာကြီးညိုနေတော့တာပြောကျင်နေတော့တာနားထောင်နေရတာတဲ့နဲ့လူရောက်ကြီးတဲ့လောကီတဲ့သွားလို့လူတွေနဲ့စကားပြောနေရပြီဆိုလို့ရှိရင်ဒီစကားတွေမပြောကျင်တော့ဘူးစိတ်ထဲမှာမပြောမွေးတော့ဘူးဒီစကားတွေပြောနေရတာကစိတ်ထဲမှာရှက်လာတယ်ပါးစပ်ထဲကမထွက်ချင်တော့ဘူးတရားစကားတွေနဲ့ပတ်သက်ပြီးလို့ရှိရင်ပြောချင်နေတော့တယ်ပြီးလို့ရှိရင်သူများပြောတာကိုလည်းနားထောင်ကျင်နေတော့တယ်ဒီလိုစကားဝိုင်းနေမြန်ပြောတဲ့ဓမ္မတွေအနှစ်တွေပါတဲ့စကားတွေကိုနားထောင်မရမယ်ဆိုပြီးအချိန်နေကုန်မှုကုန်မှမသိရအောင်မှဒီတရားတဲ့ပေါ်မှာလှိုက်လိုက်ဖို့ပြီးကြည်လင်လို့နေတော့တယ်တဲ့ဒါကြောင့်ဣရိယာစိတ်ချပို့ပို့ပြီးတော့ပေါ့နော်သောတာပန်တဲ့ဒါကြောင့်ငါကလည်းအနာကပို့ပို့ပြီးတော့ဒီသဘောတရားတွေအားကောင်းလာတယ်ပေါ့ဒါဆိုရင်မိမိကိုမိမိဒီခုနှစ်ချက်နဲ့စစ်လို့မရအောင်လားအောက်ဆုံးကပါလေကိုစိတ်ကိုစိတ်ဒါဆိုရင်ယောဂီတို့ဒီရိပ်တာကိုလာဖို့ပေါ့နော်ဒီရိပ်တာကိုလာမယ်လာဖို့မတန်းခံမျိုးနောက်ပြောတဲ့အချိန်မှာတော့ဒီရိပ်တာရဲ့နာမည်ကိုမသိပါဘူးတကယ်မသိခဲ့ကြအောင်မသိခဲ့ကြအောင်နောက်ကဒီရောက်တော့မှသားနေပြီးတော့ခုနဆရာရှိကိုခုနကက်ကလေးလားမသိဘူးလိမ့်စာဆရာနေပြီးတော့ကြော်ညာကက်လေးလားမသိဘူးနော်ကြော်ညာကက်ကလေးပြောတော့မှယောဂီတို့ကကြည့်မိတဲ့အခါကျတော့အဲ့မှာကိုစိတ်ကိုစိတ်တိုင်းကူရိပ်တာဆိုတာအဲ့တားမှသိတာပေါ့အဲဒီအချိန်မှာယောဂီတို့ဒီကသိမ့်ကူဆိုသိမ့်ကူဖြစ်တဲ့အတွက်ကြောင့်ဆရာတော်ဖျားကြီးဩဝါဒတွေရတော့အမြဲပါနေမှာပေါ့နော်ဒါကြောင့်သူတပောင်းကိုစစ်တယ်သိမ့်ကူဆရာတော်ဖျားကြီးကအမြဲတမ်းဟောတယ်လေခိုဘက်ကဗာလဲပြည့်တန်စာမောက်ကြည့်ပြီးတော့ဒီဘက်ကဖုံးကြီးကဗာဖြစ်နေတာလေဩကြည့်ပါဦးဒီပြည့်တန်စာမောက်ဩဒီပြည့်တန်စာမောက်တယောက်ဝင်သွားရင်ဩဒီပြည့်တန်စာမောက်နှစ်ယောက်ဝင်သွားဒီပြည့်တန်စာမောက်ဆိုပြည့်တန်စာမောက်ကိုပွားနေတဲ့အတွက်ကြောင့်မလို့ဒီရဟန်းကြီးသိတော့ဗာဖြစ်သွားလေအဟိုဘက်ကပြည်တန်စာမှကြတော့ဟောကိုကသူကဒီဒီလုပ်ငန်းနဲ့ရှောက်ဖွေစားတော့မှမလို့ဒီလုပ်ငန်းတော့ရှောက်ဖွေစားဒါပေမဲ့မနဲ့မိုးလင်းတာနဲ့သူပါလုပ်လေပန်ကတ်တယ်စီမီကတ်တယ်ရေမင်းကြံကတ်တယ်ဖျားပေါ်မှာကြည်ညိုတဲ့တက်တာကအပြေးမိမိရဲ့ကံရဲ့အကျိုးပေါ့နော်သူဘောက်ကိုပြင်မာခဲ့မိတာနဲ့ရှိနိုင်တာပေါ့ဖြစ်တဲ့အတွက်ကြောင့်မို့ဒီဘဝမျိုးနဲ့ရက်တူကြတာလည်းရှိတာကိုပစ္စုပန်ကံမှလည်းဒီကအကျိုးပေးလာတဲ့အတွက်ဖြစ်ပေါ်လာတဲ့အကြောင်းတရားအကြောင်းမို့သူကဒီဘက်မှာဒီလုပ်ငန်းနဲ့ရှောက်ဖွေစားတော့နေရပဲမလို့ဖျားတရားကိုယုံကြည်တဲ့တက်တာကြောင့်ဟိုကနက်ပြီကိုကြောင်းလို့ရဟန်းရတော့အဲအဲ့တော့ဆရာတော်ကြီးကဒီဥပမာလေးအများနဲ့ပေးပြီးဆုံးမတာလေးယောဂီကကြားဘူးတာယောဂီကိုစိတ်ကိုစေသူများစိတ်ကိုမစေပဲနော်ကိုစိတ်ကိုဆက်လက်ပြီးတော့စစ်ပြီးတော့ကိလေသာများကိုပါးရမှပယ်နိုင်အောင်အစဉ်အဆက်စူးစမ်းအထောက်ကြပါလို့တိုက်တွန်းညီကုန်းချုပ်ပါလေ